Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇွန်လ14ရက်တောက်တာနေညပဲ VOA စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါအခုညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင
်ကျမကတော့စုမြတ်မော်ပါရှင်အိုမန်ပင်လယ်ကွေ့မှာကြာသပတေးနေ့ကတိုက်ခိုက်ခံခဲ့ရတဲ့ဂျပန်ရင်းနှီးတင်သင်္ဘော1ဘိုက်မှာကတ်ထားတဲ့မပေါက်ကွဲသေးတဲ့တန်လိုက်မိုင်းကိုအီရန်ကင်းလက်သင်္ဘောဖယ်ရှားနေတယ်လို့ဆိုတဲ့ဗီဒီယိုကိုအမေရိကန်ရေတပ်ကထုတ်ပြန်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဧပြီလကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲရလဒ်အပေါ်စိန်ခေါ်ထားတဲ့အမှုကိုဒီကနေ့စတင်စစ်ဆေးကြားနာပါတယ်။အခုလိုထိတ်တန့်သတင်းတွေကိုကိုရနိုင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာတွေထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီက2008ဖွဲ့စည်းပုံပါအခန်းတွင်အားလုံးကိုဆွေးနွေးပြီးစီးသွားပြီးသတ်မှတ်ရအတိုင်းအစီရင်ခံစာတင်ပြဖို့ရှိတဲ့ကြောင်း
ကြည့်ရချက်က၄မျိုးရှိပါတယ်။တစ်ခုကကြတော့ပြင်ဆင်နေတယ်ပေါ့ဘယ်လိုပြင်နေလဲပေါ့။နောက်တစ်ခုကကြတော့ပြဖြစ်ဖို့ပေါ့ပြချေရန်ပေါ့နော်။နောက်တစ်မျိုးက
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအတွင်းရေးမှူးဒေါက်တာမြတ်ညာနာစုပြောသွားတာပါ။ပြည်သူ့ကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းမှာ ਨੇ အတူမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AE တို့ပလက်ဝမှာတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းနဲ့ရခိုင်ပြည်နယ်ပါဝင်လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသကအများစုဟာအကြောင်းမျိုးမျိုးနဲ့အာဏာပိုင်တွေကဖမ်းဆီးအရေးယူခံရသူတွေများလာတဲ့အကြောင်းစတဲ့သတင်းမှာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကိုရနိုင်တို့ကပြောပြပေးပါရှင်။
အိုမန်ပင်လယ်ကွေ့မှာဂျာတာပရိနေတုံးကတိုက်ခိုက်ခံခဲ့ရတဲ့ရင်းနှင်းတင်သင်္ဘော20နဲ့ကဒဇင်းရဲဝမ်ပိုင်မှာကတ်ထားတဲ့မပေါက်ကွဲသေးတဲ့တက်လိုက်မိုင်းကိုအီရန်ကင်းလက်သင်္ဘောကဖယ်ရှားနေတယ်လို့အမေရိကန်ရေတပ်ကပြောပြီးဗီဒီယိုကိုထုတ်ပြန်ခဲ့ပါတယ်။ဂျပန်ရင်းနှင်းတင်သင်္ဘောပေါက်ကွဲခဲ့တဲ့နေရာရဲ့အရှိတ်အနားမှာဖယ်ရှားလိုက်တဲ့မိုင်းကတ်ထားခဲ့တာမြင်နိုင်တဲ့ဓာတ်ပုံတွေကိုလည်းအမေရိကန်စစ်တပ်ကထုတ်ပြန်ခဲ့ပါတယ်။ဂျာတာပရိနေကတိုက်ခိုက်ခံရတဲ့နောက်သင်္ဘောတစ်စီးကတော့နော်ဝေးနိုင်ငံကဖြစ်ပါတယ်။အဲဒီနော်ဝေးရင်းနှင်းတင်သင်္ဘောမီးလောင်ပေါက်ကွဲလို့ထွက်လာတဲ့မီးခိုးလုံးကြီးတွေကိုအာကာတာထဲမှာရှိတဲ့ဂျော်ဒူတွေဘော်ကတော့မြင်ရပါတယ်။ဂျပန်ရင်းနှင်းတင်သင်္ဘောကိုကူကာကာရေဂျစ်ကတော့တင်မော့အင်ဂျင်ကန်းနားမှတစ်ချိန်တင်မော့ညာဘက်အနောက်နားမှတစ်ချိန်စုစုပေါင်းနှစ်ချိန်တိုက်ခိုက်ခံခဲ့ရတယ်လို့ကိုကူကာဆန်ညိုတင်မော့ကုမ္ပဏီပြောခွင့်ရကပြောပါတယ်ဒုတိယအချိန်တိုက်ခိုက်မခံရခင်လေးတင်မှပြန်တန်းလာတဲ့အရာဝတ္ထုတစ်ခုကိုတင်မော့သားတွေမြင်လိုက်ကြရတယ်လို့လည်းပြောခွင့်ရသူကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်ဒီတိုက်ခိုက်မှုတွေကိုအီရန်ကလုပ်ခဲ့တာဖြစ်ပြီးဒါကိုအမေရိကန်ကပော့ပော့တန်တန်သဘောထားမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းတင်မော့တွေဘက်ကရန်စာခြင်းမရှိဘဲတိုက်ခိုက်ခံရတာကနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပေါ်မှာချိန်ချမှုဖြစ်ပြီးလွတ်လပ်စွာရေချောင်းတွာလာရေးကိုပြောင်ပြောင်တင်းတင်းတိုက်ခိုက်လိုက်တာဆိုတာရှင်းနေတယ်လို့ပြောကြားခဲ့ပါတယ်။အီရန်နိုင်ငံကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရောက်နေချိန်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကတိတ်ကိုတန်တရားဖြစ်စရာရှိတယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးဘက်ကတော့တုံ့ပြန်ပါတယ်။အီရန်နဲ့အမေရိကန်ကြားဖြစ်နေတဲ့တင်းမာမှုတွေပြေလျော့အောင်လို့ဘလို့နီးနဲ့လုံမလဲဆိုတာအဖြေရှာဖို့အတွက်ဂျပန်ဝန်ကြီးချုပ်အီရန်နိုင်ငံကိုတွားရောက်နေတာဖြစ်ပါတယ်။
အမေရိကန်နိုင်ငံမှာနိုင်ငံရေးခေါ်လုံးကတောင်းခံမဲ့အမေရိကတိုက်အလဲပိုင်းနိုင်ငံကလူတွေကိုကန့်သတ်ပိတ်ပေမဲ့သဘောတူညီမှုတစ်ခုကိုဂေါ်ဒီမာလာနိုင်ငံနဲ့မကြာခင်ရပိုင်းတွင်ရရှိတော့မယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကခန့်မှန်းနေပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂေါ်ဒီမာလာနိုင်ငံကြား Safe Third Country လုံခြုံရေးတတိယနိုင်ငံဆိုတဲ့အခြေအနေတစ်ခုဖန်တီးရေးအခြေခံသဘောတူညီမှုရမယ်စာမျက်နှာ9မျက်နှာရှိတဲ့စာချုပ်မူကြမ်းတစ်ခုကို VOA ကရရှိခဲ့ပါတယ်။အမီရောကရေးဆွဲထားတဲ့အဲ့ဒီစာချုပ်မူကြမ်းကိုတော့ဂေါ်ဒီမာလာအစိုးရစီရပိုင်းတွင်တင်ပြဖို့ရှိပါတယ်။ဒီစာချုပ်ရဲ့အယ်ဆာဗာဒိုနဲ့ဟွန်ဒူရပ်စ်နိုင်ငံကနေထွက်ခွာလာကြတဲ့ရွှေပြောင်းချေချသူတွေအနေနဲ့ဂေါ်ဒီမာလာနိုင်ငံမှာနိုင်ငံရေးခုံလုံးကိုရှောက်ထားမှာဖြစ်ပါတယ်။ဂေါ်ဒီမာလာနိုင်ငံဟာအမေရိကန်နဲ့မက္ကဆီကိုတို့ကလမ်းကြောင်းပေါ်မှာရှိတာပါ။ဂေါ်ဒီမာလာမှာနိုင်ငံရေးခုံလုံးကိုမရှောက်ဘဲအမေရိကန်နိုင်ငံနဲ့ဆက်စီရောက်လာမဲ့ရွှေပြောင်းဒုက္ခသည်တွေကိုတော့အမေရိကန်လူဝင်မှုကြီးကြပ်ရေးကဂေါ်ဒီမာလာနိုင်ငံကိုပြန်ပို့မှာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံကတစ်ဆင့်အမေရိကန်တွေရွှေပြောင်းဝင်ရောက်နေသူတွေကိုရပ်တန့်အောင်မလုပ်ရင်မက္ကဆီကိုတွင်းကုန်တွေကိုအခွန်ကောက်မယ်ဆိုပြီးသမ္မတထရမ့်အစိုးရအဖွဲ့ကချင်းချောက်ပြောဆိုထားတဲ့အပြင်ရွှေပြောင်းဝင်ရောက်သူတွေကိုလက်ခံထားဖို့လည်းတောင်းဆိုထားပါတယ်။ဒါပေမဲ့ဒုက္ခသည်တွေလက်ခံထားဖို့တောင်းဆိုချက်ကိုတော့မက္ကဆီကိုကလက်မခံဘဲတင်းခံနေတာဖြစ်ပါတယ်ခင်ဗျာ
။အိမ်ပြူတော်ပြန်ကြားရေးဆိုင်ရာတာဝန်ခံဆာရာဆန်ဒါစ်ဟာဒီလကုံရင်ယာရုကနေနှုတ်ထွက်တော့မှဖြစ်ပါတယ်။တာဝန်ကနှုတ်ထွက်ပြီးရင်သူ့ရဲ့မွေးရအာကင်ဆော့ပြည်နယ်ကိုပြန်သွားမဲ့ဆာရာဆန်ဒါစ်ကိုသမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့တုန်းကချီးမွမ်းပြောကြားပြီးတော့သူ့ဖခင်လိုပဲပြည်နယ်အုပ်ချုပ်ရေးမှုအဖြစ်ဝင်အရွေးခံဖို့မျှော်လင့်တယ်လို့ပြောကြားပါတယ်။ဆာရာဆန်ဒါစ်ရဲ့ဖခင်မိုက်ဟာဂဘီဟာ အာကန်ဆော့ပြည်နယ်အုပ်ချုပ်ရေးမှူးတာဝန်ကို၁၂နှစ်ကြာထမ်းဆောင်ခဲ့သူဖြစ်ပါတယ်။တမရထရမ်တမရတာဝန်ဆယူချိန်ကလေးကစပြီးတော့ဆရာဆန်ဒါစ်ဟာတမရအယုံကြည်ဆုံးအကြံပေးတွေကတယောက်ဖြစ်ခဲ့ပါတယ်။သူဟာအင်ဂျူရောရဲ့ဒုတိယပြန်ကြားရေးတာဝန်ခံရာထူးကနေအစိုးရပြောခွင့်ရတာဝန်ယူရတဲ့အင်ဂျူရောပြန်ကြားရေးတာဝန်ခံရာထူးရခဲ့တာဖြစ်ပါတယ်။အခုတော့တာဝန်ကအနားယူပြီးရင်သူ့ရဲ့ကလေး၃ယောက်အတွက်အချိန်ပိုပေးမယ်လို့ဆရာဆန်ဒါစ်ကပြောကြားခဲ့ပါတယ်။
American သမ္မတဒေါ်လာထရမ့်ရဲ့အနီးကပ်ချန်ပီဖြစ်တဲ့ Kellyanne Conway ဟာဆိုးရွားဝန်ထမ်းဖြစ်တောင်းဝန်ထမ်းဆောင်နေချိန်မှာနိုင်ငံရေးရပတ်လိုက်ပြီးအချိန်ကြီးတိုက်ခိုက်ပြောဆိုမှုတွေလုပ်နေတဲ့အတွက်သူ့ကိုယာရုကနေဖယ်ရှားပစ်ဖို့ American ဆိုးရွားတောင်းဝန်ရှိသူတွေဥရေတိုင်းလိုက်နာဆောင်ချင်းရှိမရှိစောင့်ကြည့်စစ်ဆေးနေတဲ့ agency တစ်ခုကအကြံပြုလိုက်ပါတယ်။ဆိုးရွားဝန်ထမ်းဖြစ်တောင်းဝန်ထမ်းဆောင်နေချိန်အတွက်နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်တာကိုကန့်သတ်တားမြစ်ထားတဲ့ #ဥပဒေကို Kellyanne Conway အချိန်ကြီးကျူးလွန်ခဲ့ကြောင်းသိကြလွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်တဲ့US Office of Special Counsel OSC ကအင်ဂျီရောကိုတရားဝင်စာရေးသားပြဖို့ခဲ့ပါတယ်။အဲ့ဒီဥပဒေကိုမလိုက်နာဘဲအချိန်ကြီးချိုးဖောက်နေတဲ့ Miss Conway ကိုအစိုးရဝန်ထမ်းဖြစ်ကနေဖယ်ရှားဖို့ OSC အဖွဲ့ကအကြံပြုကြောင်းရေးသားပြဖို့ခဲ့တာပါ။ Miss Conway ဟာသမရအကြံပေးသူဖြစ်နေရုံမြင့်တန်ကြားတွေးဆမြင်မြန်ကန်းနေတဲ့လူမှုကွန်ရက်တွေကနေဒီမိုကရက်သမရကိုယ်စားလှယ်လောင်းတွေကိုတိုက်ခိုက်ပြောဆိုခြင်းအပြင်ဥပဒေကိုချိုးဖောက်ခဲ့တယ်လို့OSC ကပြောပါတယ်ဒီလိုရက်ကိုရေးမြူဘူးဆိုရင် #ဥပဒေကိုအစိုးရဝန်ထမ်းတွေအလုံးလိုက်နာဖို့မလိုဘူးဆိုတဲ့သတင်းစကားပါရရောက်နေမယ်ဆိုပြီးတော့ OSC ကပြောပါတယ်ခင်ဗျာ
ဒီ American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965ไนโดมิเตอร์32กิโลเฮิรตซ์9300ญาไนโดมิเตอร์57กิโลเฮิรตซ์5885รอบเพียงสนิทตินเนอร์มาไนไนมิเตอร์190กิโลเฮิรตซ์1905มานี่เพื่อทดลองเป็นมาเลยค่ะ
สําหรับในญาเป็นนักการตะเรนฤကို VOA ก็เสร็จပြီးတော့ခြေညာပေးနေပါတယ်အင်ဒိုနီးရှားနိုင်ငံမှာဧပြီလတုန်းကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲရလဒ်အပေါ်ဥပဒေကြောင်းကနေမေးခွန်းထုတ်စိန်ခေါ်ထားတဲ့အမှုကိုဒီကနေ့စတင်စစ်ဆေးကြားနာပါတယ်။ရွေးကောက်ပွဲမှာသမ္မတဂျိုကိုဝီဒိုဒိုကိုရှုံးခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုဆူဘီယန်တိုကရွေးကောက်ပွဲမှာအကြီးအကျယ်မတမာမှုတွေရှိခဲ့တယ်လို့ဆိုပြီးရွေးကောက်ပွဲတရားမျှတမှုရှိမရှိဆုံးဖြတ်ပေးဖို့ဖွဲ့စည်းပုံတရားရုံးကိုတင်ပြခဲ့တာပါ။မဲဆန္ဒရှင်တွေရဲ့နံပါတ် 18 တန်းခွဲလောက်ကနှစ်ခါထပ်နေတယ်လို့ဆူဘီယန်တိုဘက်ကဆွဆွဲခဲ့တဲ့အပြင်ထောက်လည်ရေးဌာနတွေရဲဌာနတွေနဲ့တခြားအစိုးရဌာနတွေဟာသမရဝီဒိုဒိုဘက်လိုက်နေတယ်လို့လည်းဆွဆွဲထားပါတယ်။ဒါပေမဲ့သူတို့ဘက်ကတင်ပြတဲ့အထောက်အထားတော်တော်များများကသတင်းရေးသားဖော်ပြချက်တွေကဖြစ်ပါတယ်။ဖွဲ့စည်းပုံတရားရုံးကတရားသူကြီး6ယောက်ရှေ့မှောက်မှာဗိုလ်ချုပ်ကြီးဟောင်းဆူဘီယန်တိုဘက်ကရှေ့နေရီသမရဝီဒိုဒိုဘက်ကရှင်းနေတွေကဒီကနေ့တင်ပြလျှောက်ထားခဲ့ကြပါတယ်။တရားရုံးဆုံးဖြတ်ချက်ကိုဇူလိုင်28ရက်နေ့လောက်မှာချမှတ်မယ်လို့မျှော်လင့်ရပါတယ်။ဒီကနေ့တရားရုံးကြားနာပွဲရှိတာကြောင့်ဂျကာတာမြို့တော်မှာရဲနဲ့စစ်တပ်တပ်ဖွဲ့ဝင်18,000လောက်ကိုဖျက်ချပြီးလုံခြုံရေးကိုတင်းကျပ်ထားပါတယ်။တရားမျှတမှုတောင်းဆိုရဲဆိုတဲ့ဆိုင်းပုတ်တွေကိုင်ဆောင်ထားကြသူတချို့ကတော့တရားရုံးအဆောက်အဦနားမှာဆန္ဒပြခဲ့ကြပါတယ်။ရွေးကောက်ပွဲရလဒ်ကိုကန့်ကွက်တဲ့အနေနဲ့လမ်းပေါ်ထွက်လူမှုအင်အားပြားကြလိမ့်မယ်လို့ဒီသတင်းပတ်အစောပိုင်းကသတိပေးခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းဆူဘီယန်တိုကတရားရုံးကြားနာမှုတွေအတွင်းမှာတည်တည်ငြိမ်ငြိမ်နေကြဖို့အတွက်သူ့ပေါ်ထောက်ခံသူတွေကိုတိုက်တွန်းခဲ့ပါတယ်
။ဒီနိုင်ငံတောင်ပိုင်းဂွမ်တောင်းပြည်နယ်မှာတောက်ချာနေအစောပိုင်းကမြစ်ကူးတံတားစဉ်ပြိုကျခဲ့ပြီးတော့လူတချို့အမြင့်ထဲကိုကျသွားခဲ့ပါတယ်။ဒါပေမဲ့ဘလောက်အထိထိခိုက်သေးဆုံးမှုရှိတယ်ဆိုတာတော့အတိအကျမသိရသေးပါဘူး။တရုတ်နိုင်ငံရဲ့ဗဟိုရုပ်သံလိုင်းကထုတ်လွှင့်ပြသခဲ့တဲ့ကင်မရာမှတ်တမ်းတွေမှာတော့တံတားရဲ့အပိုင်းတစ်ချို့ပြိုကျသွားခဲ့တဲ့အတွက်မှာကာနဆင်းနဲ့မြစ်ထဲကိုကျသွားတာကိုပြထားပါတယ်။လူတစ်ယောက်ကိုတော့အနီးနားမှာရှိတဲ့လုံခြုံရေးတယောက်ကကယ်တင်နိုင်ခဲ့ပြီးတော့နောက်ထပ်အသက်မသေးပဲကျန်ရစ်သူတွေကိုလည်းလိုက်လံရှာဖွေနေကြတယ်လို့တရုတ်သတင်းမီဒီယာတွေကဖော်ပြပါတယ်။တံတားဘာကြောင့်ပြိုကျသွားခဲ့တယ်ဆိုတာကိုတော့တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေကြတယ်ဖြစ်ပါတယ်ခင်ဗျာ။
အစ္စရေးနိုင်ငံတောင်ပိုင်းစတေရူ့မြို့ကဂျူးဘသားရေးသင်္ဘောကြောင်းတစ်ခုကိုရော့ကက်ဒုံးနဲ့ပစ်ခတ်ဖျက်ဆီးခံရတာကိုလက်တော့ပြန်တဲ့အနေနဲ့ဂါဇာဒေသကဟာမတ်စ်အခြေစိုက်စခန်းတွေအပေါ်အစ္စရေးတိုက်လေယာဉ်တွေကဒီကနေ့တိုက်ခိုက်ခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ဟာမတ်စ်စခန်းတွေနဲ့ရေတပ်ဝင်တစ်ခုအပေါ်တိုက်ခိုက်ခဲ့တယ်လို့အစ္စရေးလက်ထက်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။တေဆုံးတရားရတဲ့တင်ကတော့နှစ်ဖက်လုံးမကြရသေးပါဘူး။တောက်ကြနေဥပုံနေအတွက်ဂျူးဘာသာရေးတင်နန်းကြောင်းကចောင်းသားတွေနေအိမ်ပြန်သွားကြချိန်မှာရော့ကက်ဒုံးနဲ့တိုက်ခိုက်ခံခဲ့ရတာပါ။ဟာမတ်စ်တို့ထိန်းချုပ်ထားတဲ့ဂါဇာဒေသဘက်အချမ်းကနေပုတ်ထူးနေညာဘက်ကတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့သူတို့အဆိုအချမ်းဖက်သမားတွေအုံပြုတဲ့လှိုင်ကောင်းတစ်ခုကိုလည်းဖျက်ဆီးခဲ့တယ်လို့အစ္စရေးဘက်ကပြောပါတယ်။ဂျာဇာဗရေးနေညာဘက်ကလည်းအစ္စရေးတောင်ပိုင်းကိုနောက်ထပ်ရော့ကက်တစ်ခုနဲ့တိုက်ခိုက်ခဲ့ပါတယ်။ မြေရဲပင်လယ်ထဲမှာပါလက်စတိုင်းငါးဖမ်းသမားတွေငါမဖမ်းရလို့အစ္စရေးဘက်ကသတ်မှတ်ခဲ့တာကိုဟာမတ်စ်ဘက်ကလက်တုံ့ပြန်ပြီးတော့ရော့ကက်ဒုံးတွေနဲ့တိုက်ခိုက်နေပုံရပါတယ်ပြီးခဲ့တဲ့လတုန်းကအီဂျစ်နိုင်ငံဈာဝင်ဆေးဆက်ပေးမှုနဲ့အစ္စရေးနဲ့ပါလက်စတိုင်းကြားနှစ်ရက်ကြာအကြီးအကျယ်တိုက်ခိုက်မှုတွေရပ်ဆိုင်းခဲ့ပြီးတဲ့နောက်မှာအခုလိုအပြန်အလှန်တိုက်ခိုက်မှုတွေပြန်လုပ်နေကြတာဖြစ်ပါတယ်
American NBA basketball ပြိုင်ပွဲ final မှာတော့ကနေဒါနိုင်ငံက Toronto Raptors အသင်းကအနိုင်ရဖို့ဆွဲသွားပါတယ်။ပြီးခဲ့တဲ့နှစ်က Champion Golden State Warriors နဲ့ Toronto Raptors တို့မနေ့ကြာသပတေးနေ့ညက Golden State Warriors အသင်းရဲ့ကွင်းမှာအကြိမ်နဲ့ကစားခဲ့ကြတာမှာ114မှ110နဲ့ Toronto ကနိုင်သွားတာဖြစ်ပါတယ်။ final ကို9ပွဲကစားကြတာမှာ6ပွဲအရောက်မှာ Toronto က4ပွဲ2ပွဲနဲ့နိုင်ပြီးတော့ Champion ဖြစ်သွားခဲ့တာပါ။ဒါဟာ Toronto Raptor အသင်းအတွက်တော့ပထမဆုံးအကြိမ် NBA Champion Sup Pla ကိုအနိုင်ရဖို့တာဖြစ်ပါတယ်။ဒါပြင် NBA ပြိုင်ပွဲကိုလည်း American နိုင်ငံကမဟုတ်တဲ့အသင်းတွေထဲမှာ Raptor အသင်းဟာပထမဆုံးပူဆွဲတဲ့အသင်းဖြစ်ပါတယ်။ Warriors အသင်းကတော့လွန်ခဲ့တဲ့၄နှစ်အတွင်းမှာ NBA Champion Sup ကို၃ကြိမ်ရဖို့ပါတယ်။ Final ပွဲအတွက်အကောင်းဆုံး Basketball ကစားသမား Sup ကိုတော့ Toronto အသင်းက Kawhi Leonard ကရသွားခဲ့ပါတယ်။NBA basketball ပြိုင်ပွဲကိုတော့ American နိုင်ငံက American နဲ့ Canada နိုင်ငံကအသင်းတွေစုစုပေါင်း30လောက်ဝင်ပြိုင်ကြတာဖြစ်ပါတယ်ခင်ဗျာ
American နိုင်ငံတကာဖွံ့ဖြိုးရေး agency USAID က Bangladesh နိုင်ငံကိုပေးနေတဲ့အကူအညီတွေဟာတာဝါရှဒေသတည်ငြိမ်ရေးအတွက်အရေးကြီးတယ်လို့ Rohingya ဒုက္ခသည်တွေအတွက်လည်းအရေးကြီးတယ်လို့ USA ကပြောကြားခဲ့ပါတယ် America အစိုးရရဲ့2020ခုနှစ် budget အသုံးစိတ်ထဲမှာဒီအောင်တာဝါရှဒေသလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်တောင်းဆိုရတဲ့ပတ်သက်လို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှကြားသားပွဲနေ့ကကျင်းပတဲ့တောင်အာရှဒေသအမေရိကအကျိုးစီးပွားနဲ့2020ဘဏ္ဍာရေးအသုံးစိတ်ကြားနာပွဲမှာ USAID ရဲ့အာရှဒေသဆိုင်ရာယာယီလက်ထောက်တာဝန်ခံကပြောကြားသွားခဲ့တာဖြစ်ပါတယ်ရှင
်ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါရှင်။အခုကစပြီးတော့နောက်ဆုံးရထားတဲ့သတင်းဆောင်မတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီက2008ဖွဲ့စည်းပုံပါအခန်းတွေအလုံးကိုဆွေးနွေးပြီးစီးသွားပြီးတတ်မှတ်ရတဲ့အတိုင်းအစီရင်ခံစာတင်ပြဖို့ရှိတဲ့အကြောင်းပူးပေါင်းကော်မတီအတွင်းမှကပြောပါရယ်။ဒါပေမဲ့လည်းဖွဲ့စည်းပုံမှာအဓိကကျတဲ့အချက်တွေကိုပြင်ဆင်နိုင်မဲ့အလားအလာပေါ်မှာတော့မေးခွန်းထုတ်တာတွေလည်းရှိနေပါသေးတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ဗိုလ်ဒူးနေ့ကနေပြည်တော်ပြည်ထောင်စုရိပ်သာဒီဆောင်မှကျင်းပတဲ့အစည်းအဝေးမှာဖွဲ့စည်းပုံအခြေခံဥပဒေပါအခန်း15ခန်းနဲ့နောက်ဆက်တွဲဇာတ်ငါးခုကိုအပြည့်သက်ဆွေးနွေးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှာပါဝင်တဲ့အစုအဖွဲ့တွေကအစိုးပြချက်၄မျိုးကိုတင်ပြခဲ့ပြီးဒီချက်တွေကိုပြည်ထောင်စုလွှတ်တော်မှတင်ပြသွားမှာဖြစ်ကြောင်းပူပေါင်းကော်မတီရဲ့အတွင်ရေးမှူးဒေါက်တာမြတ်ညာနာဆိုးကပြောပါတယ
်တင်ပြချက်က၄မျိုးရှိပါတယ်တစ်ခုကကျတော့ပြင်ဆင်နေတယ်ပေါ့ဘယ်လိုပြင်နေလဲပေါ့နောက်တစ်ခုကကျတော့ပြည့်ဖြစ်ဖို့ပေါ့ပြည့်ချက်ရံပေါ့နော်နောက်တစ်မျိုးကကျတော့အတိတ်ဖြစ်ဆက်ဖို့ပေါ့နော်အတိတ်ဖြစ်ဆက်ဖို့အဲနောက်ဆုံးတစ်မျိုးကတော့ဒါကတော့ဒီပုံမှာတော့မူလတိုင်းပဲထားတဲ့ပေါ့လေဒီပြင်ပြချက်တွေအားလုံးကိုတော့ကျွန်တော်တို့အဲစူးစမ်းကြည့်ပါဦးပြီးရခါကျရင်တော့ဟိုကျွန်တော်တို့ပေးထားတဲ့တာဝန်အရာနော်ဇူလိုင်လ18ရက်နေ့မတိုင်ခင်ပေါ့သို့တော်ကိုကျွန်တော်ပူးပေါင်းကော်မတီအနေနဲ့အစီအစဉ်လာတင်ပြသွားဖို့ဖြစ်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှာနိုင်ငံရေးပါတီတက်မတော်သားနဲ့တတိပုဂ္ဂလစတဲ့ကိုယ်စားလှယ်စုစုပေါင်း55ဦးပါဝင်ပြီးဒီနှစ်ဖေဖော်ဝါရီလ19ရက်နေ့မှာပြည်ထောင်စုလွှတ်တော်ကအတည်ပြုဖွဲ့စည်းခဲ့တာဖြစ်ပါတယ်လွှတ်တော်ကိုတင်ပြမဲ့အစီရင်ခံစာပြုစုရေးနဲ့ပတ်သက်လို့လဲဒေါက်တာမြတ်ညာနာဆိုးကအခုလိုဆက်ပြောပါတယ
်ဒါအခုလိုပေါ့နော်အားလုံးဒီဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးပေါ်မှာသုံးသပ်ချက်တွေပြီးသွားတယ်ဆိုတာလေအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်မလို့ပြီးတာပါတူးပေါင်းတယောက်ကောင်းမလို့မဟုတ်ပါဘူးနော်ဒီ55ဦးလုံးအဲတက်ညီလက်ညီနဲ့နော်ညီညွတ်ဆောင်ရွက်ခဲ့တဲ့အတွက်ကြောင့်မလို့ပြီးတာပါအဲ့ဒီအတွက်ကြောင့်မလို့ဒီအစီရင်ခံစာပြုစုတဲ့နေရာမှာလေဒီလိုပဲအားလုံးကျွန်တော်တို့ all inclusive ပေါ့နော်ဝိုင်းဝန်းပြီးတော့ဆောင်ရွက်သွားနိုင်နေမယ်လို့ထင်ပါတယ်ခင်ဗျာ
ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေတွင်ရမှုဥကင်ကန်းလျံကလက်ရှိပြီးဆုံးသွားတဲ့ပူပေါင်းကော်မတီအစည်းအဝေးတွေအပေါ်အခုလိုတုံ့တက်ပြောဆိုပါတယ်
ကျပ်ပါဒီတော့မပြေကျွန်တော်တို့ကတော့အားရပါတယ်ကျွန်တော်တို့ကဒီမျိုးလင်းနေတာ conversation ပြင်ဖို့ဒီကသာကြည့်လို့လာတာပေါ့ဒီတော့ဒီအစားတော့ပေါ်ပြီးဆိုတော့ဝန်တော့ပါတယ်ကျွန်တော်တို့ဆဲကျွန်တော်တို့အခွင့်တဘောထားဟုတ်ကိုတင်ကြတယ်ဆိုတော့ ပေါ်ပေါ်နေတော့အားရတာပေါ့ဆိုတော့
တိုင်းသာစီလုံးညညရေးပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဂျေယောဟုကလည်းပူပေါင်းကော်မတီစည်းဝေးတွေအပေါ်အခုလိုပြောပါတဲ့
ရှင်းရပါတယ်ရှင်းရမရှိပါခုပါတီခုပါတီဒီလိုပဲတင်ပြချရဲဆိုတော့နိသူညညရေးဆောက်ချက်တော့ပေါင်းလိုက်ရပါမတူညညရေးဆောက်ချက်ပါတီရဲ့ fan ပေါ့ကျတိမောပေါ်မှာလည်းအဲ့ဒီအတိုင်းလဲရှိကြတာပါလေလွလွလပ်လပ်ကွာတင်ပြလို့ရတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူပေါင်းကော်မတီကတင်သွင်းတဲ့အစီရင်ခံစာအပေါ်မှာပြည်တော်စုလွှတ်တော်ကအကြေအလဲဆွေးနွေးပြီးမှလာပြင်ဆင်မဲ့အချက်တွေဟာအတည်ဖြစ်လာမှာဖြစ်ပါတယ်နိုင်ငံရေးလေးလာတုံ့တက်သူဒေါက်တာရံမျိုးသိန်းကတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အများကြီးမျှော်လင့်လို့မရကြောင်းပြောပါတယ
်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အပြည့်အစုံတွေကိုပေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအပြည့်အစုံရေးဆိုတဲ့ဒီဂရိတ်ဘွက်ကိုအနာရပါတီဖြစ်လာတဲ့အချိန်မှာတော့ချင်းရောက်ရောက်နဲ့ကြည့်လို့ပြန်ပြန်အကောင့်ထဲပို့ဖို့လုပ်တဲ့ခြေလှမ်းတစ်ခုကိုကျွန်တော်ကမြင်ပါတယ်။ဘလောက်ထိခီးပေါင်းနိုင်တယ်လဲဆိုတာကတော့သိပြီးတော့ဟိုချင်းချင်းမမဖြောင်းလင်းလို့မရနိုင်ဘူးလို့မြင်ပါတယ်။တာမန်ပုံမှန်တွေကိုပြင်ဖို့တော့မှနော်ဒီလွတ်တော်ကိုယ်စားလှယ်85ရက်ကနေကျော်ရဲ့ထောက်ခံမှုလိုအပ်တဲ့အခါကျတော့နော်တမတော်သားလွတ်တော်ကိုယ်စားလှယ်ဒီမထောက်ခံရင်ဘယ်ပုံမှန်အောင်မှမပြင်နိုင်တဲ့အနေအထားမျိုးရှိနေပါလေ
လက်ရှိဖွဲ့စည်းပုံပြင်ဆင်နိုင်ဖို့ဆိုရင်အရက်ဘက်နိုင်ငံရေးခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တွေကြားညှိနှိုင်းဆွေးနွေးသဘောတူညီချက်ရယူပြီးဆောင်ရွက်မှသာပုံမထိရောက်နိုင်ကြောင်းသုံးသပ်ထားပါတယ်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူပေါင်းကော်မတီဖွဲ့စည်းစဉ်ကလည်းတက်မတော်နဲ့နိုင်ငံရေးပါတီတချို့ကလွတ်တော်အတွင်းမှာကန့်ကွက်တာတွေရှိခဲ့ပါတယ
်။ကိုမိုးစော်သတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့မြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ပလဲဝါမှာတိုက်ပွဲဖြစ်ပွားတဲ့အကြောင်းသတင်းလွှာကိုထုတ်လင်းပေးပါမယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းဒေသခံတွေနဲ့မြမစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုတချို့ဟာပြင်းထန်ကြောင်းဒေသခံတွေကပြောပေမဲ့တာဝန်ရှိသူတွေဘက်ကတော့အထူးခိုက်အကြဆုံးနဲ့ပတ်သက်လို့အသေးစိတ်တော့မပြောပါဘူး။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကိုင်ပဋိပက္ခနောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VUE မြမပိုင်းသတင်းတောက်နိုင်ကွင်းအင်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဒီမနက်မှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ပလဲဝါဒေသခံတို့ကပြောပါတယ
်။ပလဲဝါမြေတပ်မှာပေါ့ဒီချောင်းဆိုတာရှိရအဲ့မှာစစ်ပွဲတွေဖြစ်နေတယ်။ဒါတော့တိုက်ခတ်နေတာချင်းနယ်ကနေကိုခုနှစ်လပိုင်းကိုတော့ပဲသူတို့ကစစ်ပွဲထက်နေတယ်။မြေနဲ့ပေါ့တော့တက်တော်တွေနဲ့ရောနော်အဲ့တော့လည်းစစ်ပွဲဖြစ်နေတယ
်။ပလဲဝါမြို့နယ်ထွန်းအိုင်မြောက်ပိုင်းခရုချောင်းဘက်မှာတိုက်ပွဲဖြစ်ပွားခဲ့တာပါ။အနောက်ပိုင်းဆိုင်စစ်တပ်နဲ့ကျုပ်တပ်မတော်ပြောခွင့်ရဘူမှုကြီးဝင်းစောဦးကတော့ပလဝမြို့နယ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုပြောပါတယ
်ပလဝမြောင်ချမ်းပါဒီနေ့မနေ့ဖြစ်တာပလဝမြောင်ချမ်းကပလဝနဲ့ဝေးတယ်ဆိုင်မြောင်ချမ်းပါတိုက်ပွဲချင်းကြတော့နိုင်ဘောလောက်ပဲကြားတယ်ခင်ဗျာ
ဒီတိုက်ပွဲဖြစ်စဉ်တွင်ထိခိုက်မှုတွေကတော့အတည်မပြုနိုင်သေးပါဘူးရခိုင်တပ်မတော်ဘက်ကတော့ပလဝမြို့နယ်တွင်တိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းမသိရှိသေးဘူးလို့ဆိုပါတယ်မနေ့ကရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်မှာတိုက်ပွဲနေ့ချင်းဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့အေးပြောခွင့်ရခိုင်တုခါကပြောပါတယ
်။ရလဆစ်ပေါင်းရဲ့နေ့မှာဒီဘူဒီတော်မြို့နယ်ဆိုင်ငင်ချောင်းရဲ့အနောက်ဘက်ကဒီမြို့မချောင်းရွာအနီးမှာဒီအင်အား150လောက်ရှိတဲ့မြို့မတပ်မတော်စစ်ကြောင်းကိုကျွန်တော်တို့ကခိုင်တပ်တော်လှုပ်ရှားစစ်ကြောင်းကနေပြီးတိုက်ခိုက်ခဲ့တာရှိတယ်။အဲကိုရပြင်းထန်ဖြစ်ခဲ့။ရန်သူဘက်ကနေပြီးတော့ဒီမျက်မြင်ပေါ့နော်ပြေဆုံးသူက5ဦးရှိတယ်။ဒဏ်ရာရတဲ့သူတွေလည်းရှိတယ်။ကျွန်တော်တို့ဒီခိုင်တပ်တို့ဖက်ကနေကအသေးစားတန်အားရရှိတယောက်ရှိပြီးတော့စစ်တီတို့တုံးလက်ကတိုင်းမြေလူမျိုးတွေအသက်ပြေးကြတာရှိတယ်။စစ်တုံးရဲ့နေမှာလည်းအဲ့ဒီ9နာရီ45မိနစ်တိုင်းနဲ့ရှောင်းအနောက်ဘက်ကဒီရွာအနီးမှာအင်အား150လောက်ပါတဲ့ဒီမြန်မာတပ်မတော်စစ်ကြောင်းနဲ့ဒီခိုင်တပ်တို့တို့တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။အဲ့ဒီမနီမီဂျေလာပြည်သူတိုက်ခိုက်မှုအဲမှာတော့ဒီရန်သူတွေကိုတောက်ကြန်နိုင်ကြတာပေါ့
။မနေ့ကဗုဒ္ဓတော်မြို့နယ်စိုင်းနေချောင်းတိုက်ပွဲအခြေအနေကိုတော့တပ်မတော်သတင်းမှပြန်ကြားရေးအတွင်းမှုဘုံမှုရုပ်စော်မင်းထွန်းကအခုလိုပြောပါရယ
်။မနေ့ကစိုင်းနေချောင်းဘက်မှာညနေပိုင်းတော့မှစီးပွင့်မှုရှိတာရှိတယ်။ဗုဒ္ဓတော်ရဲ့အရှိတ်ဘက်မှာဖြစ်တာပေါ့။ဒီပြတိုက်ခိုက်မှုမှာတော့နှစ်ခါလုံးထိခိုက်ဒဏ်ရာရရှိလို့မရှိ
။မနေ့ကလည်းမြောက်ဦးမြို့နယ်ရွာဟောင်းသောကျေးရွာဘက်မှာပြစ်ခတ်မှုဖြစ်ပွားခဲ့ပြီးရွာသား5ဦးထိခိုက်ဒဏ်ရာရရှိခဲ့ပါရယ်။ဒီပြစ်ကတ်မှုမှာတမတော်စစ်ကြောင်းကိုအေအေဘက်ကတိုက်ခိုက်တာမို့လို့ပြစ်ကတ်မှုဖြစ်တယ်လို့တမတော်ဘက်ကပြောဆိုနေတယ်လို့အေအေအနေနဲ့အဲ့ဒီဘက်မှာတိုက်ပွဲဖြစ်ခဲ့တာမရှိဘူးလို့ညင်းဆိုခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဒီနှစ်စံပိုင်းကနေမေလကုန်ထိတော့တမတော်နဲ့အေအေလက်နက်ကင်ဖွဲ့ကြားတိုက်ပွဲကြီးငယ်ချင်း900ကျော်ရှိခဲ့ပြီလို့အေအေဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ။
နိုင်ကွင်းသတင်းပေးပို့ထားတာပါသောတာရှင်တို့အခုနားဆင်နေကြတာက VOA မြန်မာပိုင်းရဲ့တောက်ကြညာထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုတစ်ဆက်တည်းနားဆင်ရမယ့်သတင်းလွှာမှာတော့မကြသေးခင်ကစလို့ရခိုင်ပြည်နယ်အပါအဝင်လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေကအများစုအကြောင်းမျိုးမျိုးနဲ့အာဏာပိုင်တွေကဖမ်းဆီးအရေးယူခံရသူတွေပုံများလာနေတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံကသတိပေးလိုက်ပါတယ်တိုက်ပွဲတွေကြားကအရက်သားတွေသာမကဘူးငိမ့်ချင်းရေးအတွက်လှုပ်ရှားသူတွေပါဖမ်းဆီးခံနေရတဲ့အပေါ်မှာလည်းစိုးရိမ်မှုတွေထွက်ပေါ်နေကြပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးပါရှင
်ဟုတ်ပါတယ်သမရရဲ့လူငယ်ရင်းတပ်သားကွေးအမိန်နဲ့အကျဉ်းသားထောင်ချီပြန်လွတ်ပေးပြီးတော့တလာအတွင်းမှာပဲစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာဒေသခံတွေဟာမတရားအသိဆက်သွယ်မှုပုံမှန်ငိမ့်စုစီပုံမှန်တွေနဲ့ရင်ဆိုင်ရသူတွေပုံများလာတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ကသတင်းထုတ်ပြန်လိုက်တာပါအထူးသဖြင့်ကတော့တပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအများစုဖြစ်ကြောင်းလည်း AAPPB ရဲ့တွဲဖက်အတွေ့အမှုကိုကြည့်ကပြောပါတယ
်အဖန်စီတွေတော့ဆက်ပြီးရှိနေပြီလို့ကျွန်တော်တို့ပြောလို့ရတာပေါ့နော်နောက်အထူးသဖြင့်ပုံမှန်ဆက်ကွန်တဲဆက်ကွန်တဲနောက်အကျန်းဖတ်မှုနဲ့ပတ်သက်တဲ့ဥပဒေပုံများလာတယ်အဲ့တော့အထူးသဖြင့်တော့ဒီရခိုင်ဘက်ကအဲ့လိုကျော်သားတွေကိုဒီအေးနဲ့အဆက်တော့ရှိတယ်ဆိုတော့တန်တရားနဲ့ဖန်စီထိနေတာတွေများဆက်ဖြစ်နေတဲ့အခါမှာတော့သူတို့ကဥမာတချို့ကျော်သားတချို့ကိုအေးနဲ့အဆက်တော့ရှိတယ်အေးဖြစ်နေတယ်ဆိုတော့တန်တရားနဲ့သူကကျော်သားတွေအကုန်လုံးကိုဖန်စီထိနေတာမျိုးတွေကလည်းကျွန်တော်တို့တွေ့နေရတယ်သောဒီစာသင်ကျောင်းတွေကိုထိမ့်သိမ်းစကန်ပြည့်နဲ့သုံးရတာတွေတွေ့နေရတယ်ဒါတွေကတော့ကောင်းတဲ့အလားတူမဟုတ်ဘူးဆိုတော့အထူးသဖြင့်တော့ထောင်ချပြီးသားတဲ့ဆရာလို့ရှိရင်အမှုရင်ဆိုင်နေတဲ့သူကရေတော့ကပို့ပြီးတော့များလာတာမျိုးတွေကျွန်တော်တို့တွေ့ရတယ်ဆိုတော့အကကျတော့အမှုတွေကလည်းတချို့အမှုတွေဆိုလို့ရှိရင်အတော်လေးကြန့်ကြန်နေတာမျိုးတွေကိုကျွန်တော်တို့တွေ့တယ်တွေ့တယ်ဆိုတော့အကကျတော့ DIA စီရေးစနစ်ကလည်းအမှုတွေကိုနေစနစ်ပြတ်အောင်ဖန်ပြီးတောင်းလို့လည်းလုပ်တယ်ဖြစ်နိုင်တော့ဒီနိုင်ငံကြီးကျင်းသားတွေဆိုတော့ချင်းချင်းမရှိလုပ်ပြရမှသူဖြစ်ပါတယ်ဟိုတချို့ကတော့ကျမကြီးမကောင်းဘူးဥပမာမင်းထင်ကိုကိုကြီးဆိုလို့ရှိရင်ဒါဟိုကျမကြီးကတော်တော်လေးစိုးရိမ်ရတဲ့အနေအထားမျိုးဖြစ်နိုင်တယ်ဘာဖြစ်လို့လဲဆိုတော့သူကဒီအသေးနဲ့ပတ်သက်တဲ့ဟိုရောဂါခံစားနေရတယ်မျိုးရှိတယ်ရှိတယ်ဆိုတော့ကျွန်တော်စနစ်တကျနဲ့ဒီချေချေကုသမှုလိုအပ်တယ်ပေါ့ဒါကြောင့်မို့ဒီလိုလူမျိုးတွေဆိုလို့ရှိရင်တော့ဟိုအနေဆုံးတော့အမှတ်ကံပေးတာပဲဖြစ်နိုင်ရင်အမှုတွေကိုပြန်ရုပ်ပြင်းပေးတာမျိုးပဲဖြစ်ဖြစ်တန်ခိုးတွေလုပ်တယ်ပါ
တိုက်ပွဲတွေရရင်ငိမ့်ရဲစွာဆန္ဒပြခဲ့ရာကနေငိမ့်စုစီပုံမှန်နဲ့တရားစွဲဆိုခံထားရသူလူခွေလှူရှာသူကိုတက်ဆူဝင်းကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပါအဝင်အခြေခံအခွင့်အရေးတွေကိုလေးစားလိုက်တာလို့လို့ပြောပါတယ
်ဒီလိုလိုဖိနှိပ်တာနော်ဟိုကမဆနာတာရက်ဆက်တာဒါလူမဖန်တဲ့ကိစ္စတွေလုပ်နေတာလို့ပဲဒါသူပဲပြောရမှာပါပဲအဲ့တော့ဒီတဖြည်းဖြည်းနဲ့ပြည်သူရဲ့နေရာအကျဉ်းလာတယ်အဖန်စီဖိနှိပ်ကြီးကများလာတယ်အဲ့တော့မြန်မာနေလူတွေကပို့ပြီးတော့ဖိနှိပ်ခံရတာများတယ်ဒါကြီးကဟိုဟာမတရားပါဘူးလူမဆန်ပါဘူးဟိုဒါမျိုးလုပ်နေတယ်ဆိုတဲ့ကိစ္စတော့ဆက်တက်လို့ရှိရင်ဆက်ဖို့ကောင်းမယ်ကိစ္စကြီးပါပဲဟိုဟာတရားဥပဒေစိုးမိုးရန်ရောဒီ NLD ကတောင်းကောင်းမထိန်းချုပ်နိုင်ဘူးအဲ့ခါကျတော့ဒီခြံရတာတော့နိုင်ငံရေးတောကြောက်ကြီးနဲ့ PD နဲ့ခြံရတယ် NLD ဘက်ကဒါတော့ဒီအနည်းဆုံးတို့တော့ကိုပြေပြေကနေတို့တော့အဲမှာမိတာနဲ့နာပြောတာမျိုးလေးကြီးရောလုပ်ဖို့တင်တဲ့ကိစ္စလေဒါအခုချိန်မျိုးဘာမှလုပ်တာပုံစံရကျွန်တော်မသိရသေးဘူ
းတပ်မတော်ဘက်ကတော့တိုက်ပွဲဖြစ်နေတဲ့ရခိုင်တပ်မတော် AA နဲ့ဆက်နွယ်သူတွေအဖြစ်မသိကားသူတွေကိုစစ်ဆေးမေးမြန်းနေတာဖြစ်ကြောင်းနဲ့ဥပဒေနဲ့အညီဆောင်ရွက်နေကြောင်းပြောဆိုထားတာပါဒါပေမဲ့လည်းစစ်တမ်းတစ်ပြည်သူလူထုအနေနဲ့ဖမ်းဆီးအရေးယူမှုတွေငြိမ်းချမ်းရေးအတွက်တိုက်တွန်းလှုံ့ဆော်သူတွေကိုဖမ်းဆီးအရေးယူနေတဲ့အပေါ်မှာပြည်တွင်းကတက်ကြွလှုပ်ရှားသူတွေတောင်မှကကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်အဖွဲ့အစည်းတွေပါဝင်နိုင်ငံတကာအတိုင်းအဝိုင်းကလည်းစိုးရိမ်တဲ့သဘောထားတွေထွက်ပေါ်နေတာဖြစ်ပါတယ်ရှင
်သောရရှင်များရှင်မဲခွေးကြပြားကိုကျမ်းမာရေရှုတော့အမှမသိမ့်တော့ဘူးဆိုပြီးကျောင်းပင်ရိုးညွန်းနှန်းကနေပယ်ဖျက်လိုက်တဲ့အတွက်အခြေအတင်ပြောတဲ့ဆိုတဲ့တွေလည်းထွက်ပေါ်လာပါတယ်ပညာရေးကဏ္ဍအပါအဝင်မြန်မာနိုင်ငံကအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေကလွှမ်းမိုးနေပါသလားအများပြည်သူနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုလူတွေကဘယ်လိုပုံစံမျိုးနဲ့စဉ်းစားဆုံးဖြတ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြန်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေရှင်။
ဒီ VOA Daily Line စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေနေ့ည Daily Line စီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။ရာသီဥတုပြောင်းလဲမှုအကြောင်းကိုအမေရိကန်နိုင်ငံကြီးလောကမှာညှဉ်းပန်းနေကြပါတယ်။ဒါပေမဲ့ဒီရာသီပြောင်းလဲမှုကတကယ်ဖြစ်တာလားလို့ကမ္ဘာဘယ်နေရာကလယ်သမားတွေကိုမဆိုမေးကြည့်ရမှာတော့တကယ်တမ်းမှာညှဉ်းပန်းတာတော့မတွေ့ရပါဘူး။coffee site တောင်သူအများပြားအနေနဲ့ဒီရာသီဥတုပြောင်းလဲမှုတကယ်လက်တွေ့ဖြစ်နေရတဲ့အပေါ်ကိုတော့စိုးရိမ်နေကြပါတယ်။ဒီအကြောင်းကို VOE သတင်းတောက် Kevin Ino ရဲ့သတင်းလွှာကိုကိုဝင်းမင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ကမ္ဘာတစ်ခုလုံးမိုးလင်း coffee ကိုအားထားနေရပါတယ်။ဒါကဒီနှစ်ဘာလမှာလုပ်တဲ့ကမ္ဘာ coffee ပြိုင်ခန်းမှာအထင်ကရဖြစ်နေပါတယ်။ဒီက coffee site တောင်သူတွေကြားဘုံသဘောတူညီတာကရာသီဥတုပြောင်းလဲမှုကြောင့်သူတို့အတင်းလိုက်ပြောင်းလုပ်နေရတာပါ။ကမ္ဘာအပူပိုင်းဒေသတွေဟာcoffee အဓိကစိုက်ပျိုးရာဖြစ်ပြီးရာသီပြင်းထန်လွန်မှုက coffee ပင်တွေကိုချိမ့်ချောက်နေပါပြီ specialty coffee အသင်းက Yannis Postolo Poulos က
drought climate change also helps diseases to spread easier
ဒီရာသီဥတုပြောင်းလဲမှုကြောင့်ရောဂါတွေကူးစက်တာကလည်းပိုဆိုးသွားပါတယ်အခုပိုပြီးတော့ပြင်းထန်တဲ့ရောဂါမျိုးစားအစ်တွေပေါ်လာနေပြီလေပြီးတော့သူကရေအရင်းမြစ်တွေကိုလည်းနေရာပြောင်းသွားစီပါတယ်ဒါကြောင့်ဒေသမားတွေအတွက်ရေရရှိနိုင်မှုအခက်အခဲတွေပိုများလာပါတယ်coffee ကရေပေါ်အများကြီးမိခိုးနေရတဲ့ထုတ်ကုန်လေ
တကယ်တော့ပူပူလာတဲ့ရာသီကလယ်သမားတွေအတွက်လုံးဝသတင်းဆိုတော့မဟုတ်ပါဘူးဒါပေမဲ့ရေပြက်လက်လာတာကကြီးမားလာနေတဲ့ပြဿနာဆိုပါကွာတီမာလာနိုင်ငံက coffee တင်ဖို့သူ Andriana Cabrera က
Yes climate change is definitely real in our case we have been
ဟုတ်ပါတယ်ဥရရာသီပြောင်းလဲမှုကတကယ်ကိုဖြစ်နေတာပါဒီပြောင်းလဲမှုကြောင့် coffee ကိုပိုမြင့်တဲ့နေရာတွေမှာလိုက်ဆိုင်နေရတာပါဒါပေမဲ့မွေးရရဖို့အတွက်တော့အဆင်မပြေပါဘူးအဲ့လိုပေါ့ရေမလောက်ဘူးလေဒါကြောင့်ဈေးကောင်းတဲ့ဈေးကွက်ရှာနိုင်ရင်ဆင်မြောင်းစနစ်တင်တဲ့တခြားနေတွေထောက်ပံ့ပေးပြီးဒီရာသီဥတုပြောင်းလဲမှုနဲ့လိုက်ရောညီထွေဖြစ်အောင်ကြိုးစားနိုင်ပါတယ
်ဒါအပြင်ရာသီဥတုပြောင်းလဲမှုနဲ့တွဲပါလာတဲ့ကြိုတင်မခံမနိုင်တဲ့ရာသီကိုလယ်သမားတွေလိုက်နာလဲပေးနိုင်ဖို့လုံပန်းနေရပါပြီအယ်ဆာဗေဒိုနိုင်ငံက coffee site တောင်သူ Francisco Mena က
The old producers the old generation say that before
ဒီနောဖြစ်စဉ်တွေကိုတော့ကောင်းကောင်းကြိုမှန်းလို့ရတယ်လို့အရင်ထုတ်လုပ်သူတွေအရင်မျိုးဆက်တွေကပြောကြပါတယ်အဲဒီတော့ကຫນွေဆူຫນွေပဲခြေသိမ့်ချိန်ပေါ့နော်နောက်မိုးရတယ်ဆိုရင်မိုးရသည်ပဲပြူထောင်ချိန်ပေါ့နောက်ဆောင်းရသည်ပေါ့အခုတော့ရာသီဥတုဖြစ်စဉ်တွေမျိုးမျိုးပြောင်းနေတာနဲ့အဆင်ပြေအောင်လိုက်ပြောင်းနေရတယ်လေ
ဒါပေမဲ့ coffee ခါးခါးကိုတောင်းဆိုမှုတွေကတော့မပြောင်းမလဲကြီးမားလာနေစေပါနေ့စဉ် coffee ကသန်းပေါင်း2,100ကိုကဘာကြီးကမော့တောက်နေပါတယ်ခင်ဗျာ
မေလူရင်မှထွေပြီးချိုးတင်ဆိုပေမဲ့
ဖခင်ဂျေဇုကိုဖော်ကျူးတဲ့အထိမ်းအမှတ်ဖြစ် American ပြည်အောင်စုအပါဝင်နိုင်ငံအများပြားမှာဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာက VUE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ယေရှုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မြတ်တာအောင်မေတ္တရာအမတ်တရာစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ယေရှုကြီးမားပုံကိုအမတ်တရာဝေမျှခြင်းနဲ့ဆိုရင် VUE ကိုစာလေးတွေရေးပို့လိုက်ပါနော် VUE မြန်မာ Facebook Messenger ကနေလည်းစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လည်း email လိပ်စာက burmese@vuenews.com ဖြစ်ပါတယ်နာဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ
်။ Oh, you know I all see my life. I feel you down at Jesus.
VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA ရဲ့ website လိပ်စာ burmese.voanews.com မှာနာဆင်ဖတ်ရှုနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနှားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဇွန်လ14ရက်တောက်ကြနေညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ 19.25 32နဲ့လိုင်းလက်မီတာ 190 တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုည10:00အထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာသိပ္ပံနဲ့နည်းပညာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာ
ကျွန်တော်တို့ဆိုလာမှာရေဝါကျင်နှစ်မျိုးအဓိကရှိတာတော့တစ်ခုကဆိုလာဖာမင်းရယ်ဆိုလာဟောမ်လုံးစနစ်ပေါ့နော် individual system လို့ပြောရင်လည်းရပါတယ်။အဲ့တော့ farming ကတော့
ကိုရိုင်းတနိုင်တပိုင်းဆိုလာဆွမ်းအင်တက်ဆင်ပေးနေတဲ့ Go Green မြန်မာ community တောင်ထားသူ engineer ဦးမိုးဟင်းကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်။ဒါအပြင်သုတဆုံလင် American တခွင်အစီအစဉ်နဲ့အမျိုးသမီးကဏ္ဍကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးခြင်းပါတယ်။American ပြည်ထောင်စုမှာအမျိုးသမီးတွေမဲပေးခွင့်ကို Congress လွှတ်တော်မှာအတည်ပြုခဲ့ရတာဒီနှစ်ဇွန်လထဲမှာပဲနှစ်တရာပြည့်ခဲ့ပါပြီ။ဆယ်စုနှစ်များစွာရုန်းကန်လှုပ်ရှားခဲ့ရပြီးအခုလိုသမိုင်းဝင်ဒီအခွင့်အရေးတစ်ခုကိုလွှတ်တော်မှာအတည်ပြုနိုင်ခဲ့ရတာနှစ်ပေါင်း100ပြည့်တဲ့အချိန်မှာလွှတ်တော်အတွင်းအမျိုးသမီးလွှတ်တော်အမတ်ဦးရီဟာလည်းတရားကျော်အထိရှိလာခဲ့ပြီးဖြစ်တယ်လို့အစိုးရကဏ္ဍအသီးသီးကခေါင်းဆောင်မှုကဏ္ဍတွေမှာလည်းအမျိုးသမီးတွေပါဝင်နေပြီးဖြစ်ပါတယ်။ဒါပေမဲ့ဒီလိုအခြေအနေရောက်လာဖို့ American အမျိုးသမီးတွေအခွင့်အရေးကိုအလွဲတကူရခဲ့တော့မဟုတ်ပါဘူးဒီကနေ့အချိန်ထိတချို့နေရာတွေမှာအမျိုးသားတွေနဲ့တန်းတူအခွင့်အရေးရဖို့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့အမျိုးသမီးတွေတိုက်ပွဲဝင်နေရစေလဲဖြစ်ပါတယ်အမေရိကန်အမျိုးသမီးတွေရဲ့အခွင့်အရေးလှုပ်ရှားမှုအကြောင်းတစ်စိတ်တစ်စောင်းကိုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကတင်ဆက်ပေးထားပါရဲ့ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger American ပြည်တော်စုမှာအမျိုးသမီးတွေအတွက်မဲပေးခွင့်ကို1918ခုနှစ်ကအောက်လွှတ်တော်မှာအတည်ပြုခဲ့ပြီးတော့ဒါကိုအထက်လွှတ်တော်မှာအတည်ပြုဖို့အတွက်မှာတော့နောက်ထပ်တစ်နှစ်လောက်အချိန်ယူခဲ့ရပါတယ်1919ခုနှစ်အခုလိုဇွန်လ4ရက်နေ့မှာမှအထက်လွှတ်တော်ကအတည်ပြုခဲ့တာပါဒါကြောင့် Congress လွှတ်တော်တစ်ခုလုံးအနေနဲ့ဒါကိုအတည်ပြုခဲ့တာအခုဆိုရင်နှစ်ပေါင်း100ပြည့်သွားခဲ့ပါပြီ။ဒီလိုလွှတ်တော်နှစ်ရက်စလုံးမှာအတည်ပြုနိုင်ခဲ့တာကြောင့် 1920 ခုနှစ် August 26ရက်နေ့မှာတော့အမျိုးသမီးတွေအတွက်မဲပေးခွင့်ကို The 90th Amendment လို့ခေါ်တဲ့19ချိန်မြောက်ဥပဒေပြင်ဆင်ချက်တစ်ရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာတရားဝင်ထည့်သွင်းပြဋ္ဌာန်းနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုသမိုင်းဝင်အခွင့်အရေးတရက်ဖြစ်လာဖို့အတွက်ကိုတော့အမျိုးသမီးတွေဆယ်စုနှစ်များစွာရုန်းကန်တိုက်ပွဲဝင်ခဲ့ကြတာပါအမျိုးသားတွေနဲ့တန်းတူနိုင်ငံသားတယောက်ရဲ့အခွင့်အရေးကိုအမျိုးသမီးတွေအပြည့်အဝမဲပေးခွင့်ရဖို့အတွက်အမျိုးသမီးတွေဟာအစာအငတ်ခံဖမ်းဆီးထိန်းသိမ်းခံခဲ့ကြရပြီးတော့ချီတက်ဆန္ဒပြပွဲပေါင်းများစွာကိုလည်းစုဝေးကျင်းပခဲ့ကြတာပါအမျိုးသမီးတွေအတွက်အပြောင်းလဲတွေကိုအမျိုးသမီးတွေကိုယ်တိုင်ဦးဆောင်အမျိုးသမီးတွေကိုယ်တိုင်ပါဝင်ပြီးတော့မှတိုက်ပွဲဝင်ခဲ့ရတာဖြစ်တယ်လို့ဒီကနေ့ American Outlook တော့အတွင်းထင်ရှားတဲ့အမျိုးသမီးခေါင်းဆောင်တစ်ဦးဖြစ်တဲ့ Outlook တော့ဥက္ကဋ္ဌ Nancy Pelosi ကပြောပါတယ
် Women earned, worked for, marched, fought, starved, were starved, sacrificed everything.
ကျမတို့နိုင်ငံမှာလွတ်လပ်ခွင့်တွေပုံမရရှိလာအောင်လို့အမျိုးသမီးတွေကိုယ်တိုင်ခွန်အားစိုက်ထုတ်ပြီးတွန်းလှန်ဆန္ဒပြကြအစာငတ်ခံဆွန့်လွတ်အနစ်နာခံပြီးတိုက်ပွဲဝင်ခဲ့ကြရပါတယ်။ဒီမိုကရေစီစနစ်စတင်ပေါက်ဖွားလာခြင်းကစလို့အမျိုးသမီးတွေဟာအပြောင်းလဲကိုထိုင်ဆောင်နေခဲ့ကြတာမဟုတ်ပါဘူး။အပြောင်းလဲတွေဖြစ်လာအောင်ကိုယ်တိုင်အားထုတ်ကြိုးပမ်းခဲ့ကြတာပါ။
အမျိုးသမီးတွေမဲပေးခွင့်လွှတ်တော်မှာအတည်ပြုခဲ့တဲ့နှစ်တရာပြည့်အထိမ့်မဲ့အခမ်းအနားတရက်ကိုပြီးခဲ့တဲ့မေလ21ရက်နေ့ကအောက်လွှတ်တော်မှာကျင်းပခဲ့တဲ့အချိန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပြောသွားခဲ့တာပါသူပြောခဲ့သလိုပဲအမျိုးသမီးတွေကိုယ်တိုင်ကအပြောင်းလဲအတွက်ရှေ့ထွက်တိုက်ပွဲဝင်ခဲ့ရတယ်ဆိုတာကိုတော့သမိုင်းထောက်ထားတွေမှာအခိုင်အမာတွေ့နိုင်ပါတယ်လွန်ခဲ့တဲ့နှစ်တရာမတိုင်ခင်အထိအမျိုးသမီးတွေဟာလူမှုအတိုင်းအဝိုင်းအတွင်းမှာနိုင်ငံရေးရာကိစ္စတွေမှာဆုံးဖြတ်ပါဝင်နိုင်စွမ်းရှိသူတွေအဖြစ်နဲ့ယူဆမခံခဲ့ရတယ်လို့အမျိုးသားတွေနဲ့တန်းတူအခွင့်အရေးမရခဲ့ကြပါဘူး
အမေရိကန်မျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့တန်းတူမဲပေးခွင့်ရဖို့ခက်ခက်ခဲခဲကြိုးပမ်းခဲ့ကြတာဖြစ်တယ်လို့ဒီလိုအမျိုးသမီးတွေရဲ့ရုန်းကန်မှုအကြောင်းကိုပြကန်းလို့ပြသထားတဲ့ဝါရှင်တန်မြို့တော် Smithsonian သိပ္ပံရဲ့ National Portrait Gallery ပြတိုက်ကတာဝန်ခံ Kate Clark လီမီကပြောပါတယ်
The women's suffrage movement just didn't appear out of nowhere. You know, they had these abolitionist foundations. They had
အမျိုးသမီးတွေမဲပေးခွင့်ရဖို့ကအချိန်တိုရင်းဖြစ်လာတာမဟုတ်ပါဘူး။လူအခွင့်အရေးခွဲခြားဆက်ဆံမှုတွေကိုစန့်ကျင်ကြတဲ့အဖွဲ့အစည်းတွေနဲ့နှိရှေပူးပေါင်းလှုပ်ဆောင်ခဲ့ကြရတာပါ။တနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ရှားမှုတွေအစဉ်အဆက်မှာအရှိန်အဟုန်မြင့်ပူးပေါင်းပါဝင်လာကြဖို့ဟိုးအဆအဦးကလေးကသူတို့တွေအချိန်ယူစူးစမ်းခဲ့ကြတာပါ။
အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေရဲ့မဲပေးခွင့်တောင်းဆိုမှုဟာပြည်တွင်းစစ်မတိုင်ခင်1820ပြည်လွန်ကာလတွေကတည်းကစတင်ခဲ့တာဖြစ်ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးရေးလှုပ်ရှားမှုတွေကတော့1848ခုနှစ်နောက်ပိုင်းမှာအချိန်မြင့်လာခဲ့တာပါ။အဲလီဇဘက်ကန်ဒီစတန်ဒန်နဲ့လူခရစ်ယာန်မော့တိုလိုအမျိုးသမီးခေါင်းဆောင်တွေဦးဆောင်ပြီးတော့နယူးယောက်ပြည်နယ်ဆနီကာဖော့စ်မြို့မှာပထမဆုံးအချိန်အမျိုးသမီးအခွင့်အရေးညီလာခံတရက်ကို1848ခုနှစ်ဇူလိုင်လမှာကျင်းပခဲ့ပါတယ်။လူပေါင်း300လောက်တက်ရောက်ခဲ့တဲ့ဒီညီလာခံမှာအမျိုးသမီးအမျိုးသားခွဲခြားမှုရှိလူသားအလုံးမှာတန်းတူအခွင့်အရေးရှိတဲ့ဆိုတာကိုထောက်ပြပြီးအမျိုးသမီးတွေဟာလည်းအမျိုးသားတွေလိုပဲနိုင်ငံသားတစ်ယောက်ရဲ့အခွင့်အရေးအပြည့်အဝခံစားခွင့်ရှိရမယ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်မဲပေးခွင့်ရှိရမယ်ဆိုတဲ့ Declaration of Sentiment ဆိုတဲ့အခွင့်အရေးကြေညာကြာတန်းတစ်စောင်ကိုလည်းအမျိုးသမီးရေးလှုပ်ရှားသူတွေကလက်မှတ်ရေးထိုးထုတ်ပြန်ခဲ့ကြပါတယ်ဒီညီလာခံနဲ့အတူအမျိုးသမီးတွေမဲပေးခွင့်ကိုလှောင်ပြောင်တဲ့ဖိနှိပ်မှုတွေရှိခဲ့ပေမဲ့လို့အမျိုးသမီးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေကတော့သူတို့ရဲ့လှုပ်ရှားမှုတွေကိုနားမဆုပ်ခဲ့ကြပါဘူး။နိုင်ငံလုံးဆိုင်ရာအမျိုးသမီးညီလာခံကို1850ခုနှစ်မှာပထမဆုံးတစ်ချိန်နောက်1852ခုနှစ်မှာဒုတိယအချိန်မက်ဆာချူးဆက်ပြည်နယ်မှာကျင်းပခဲ့ကြသလိုအဲ့ဒီနောက်ဆယ်စုနှစ်ငါးစုကျော်ကာလတလျှောက်အမျိုးသမီးတွေမဲပေးခွင့်အခွင့်ရေးရဖို့အတွက်လူမှုအတိုင်းဝိုင်းအတွင်းမှာပညာပေးလှုပ်ဆော်တာလွတ်တော်ကိုစုပေါင်းလက်မှတ်ရေးထိုးတင်ပြတာဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းအာမခံပေးဖို့တောင်းဆိုတာတွေကိုစက်တိုက်လှုပ်ဆောင်ခဲ့ကြပါတယ်။ဒီလိုရုန်းကန်မှုတွေကိုဆယ်စုနှစ်များစွာဖြတ်တန်းခဲ့ပြီးတော့မှအမျိုးသမီးတွေအတွက်မဲပေးခွင့်ဆိုတဲ့သမိုင်းဝင်အခွင့်အရေးတရက်ကိုရရှိခဲ့ကြတာဖြစ်ပါတယ်။ဒီကနေ့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူအခွင့်အရေးတွေရနိုင်ကြပြီဆိုပေမဲ့တစ်ချိန်ကအခုလိုနောက်ကန်သမိုင်းဖြတ်တန်းမှုတွေကိုကြည့်ရင်အမျိုးသမီးတွေအနေနဲ့သူတို့ရဲ့အခွင့်အရေးကိုအလွယ်တကူရခဲ့တာမဟုတ်ဘူးဆိုတာသိနိုင်တယ်လို့အမေရိကန်ပြည်ထောင်စုမှာဆယ်စုနှစ်လေးစုကျော်နေထိုင်လာခဲ့တဲ့ဒေါခင်ဆွေမြင့်ကပြောပါရယ်။သူအမေရိကန်ပြည်ထောင်စုကိုစပြီးတော့ရောက်ခဲ့တဲ့အချိန်နှုန်းကနဲ့အခုအချိန်မှာတော့အမျိုးသမီးတွေအတွက်အခွင့်အရေးနဲ့အခွင့်အလမ်းတွေအများကြီးကွာခြားပြောင်းလဲသွားခဲ့ပြီးတော့ဒါတွေကအမျိုးသမီးတွေကိုယ်တိုင်ကကြိုးပမ်းအားထုတ်ခဲ့တာကြောင့်ဖြစ်တယ်လို့ဒေါခင်ဆွေမြင့်ကပြောပါရယ်။
American အမျိုးသမီးတွေကဒီနှစ်မှာအခုအနှစ်တရာအခွင့်အရေးရခဲ့တယ်ဆိုတော့သိပြီးတော့ဝင်သားပါတယ်သူတို့ဒီအခွင့်အရေးရဖို့မဲပေးတာတို့ကြာနဲ့ဟိုဒီအလုပ်ခွင့်မှာမိမတွေဝင်နိုင်တာတို့ဆိုတော့သူတို့အများကြီးအခက်ခဲကြော်ခဲ့ရပါတယ်အဲ့တော့အခုလည်းသူတို့ဆက်လက်ပြီးတော့အခွင့်အရေးရဖို့အတွက်ဒီဌာနတွေအမျိုးမျိုးမှာလည်းသူတို့စူးစမ်းခဲ့ပါတယ်ဟိုတုန်းကအမျိုးသမီးတွေကຢາຮູ້ကြည့်တဲ့ຢາຮູ້တွေလည်းမຢားနိုင်ခဲ့မຢားခဲ့ပါဘူးအများကြီးလည်းသူတို့လှုပ်ရှားခဲ့ပါတယ် equality ကိုသူတို့ပြောခဲ့ပါတယ်အဲ့တော့တော့တဖြည်းဖြည်းတစ်ခါတည်းဟိုဌာနတွေမှာຢາຮູ້တည်းရပါတယ်နောက် maternity leave ဆိုလို့ရှိရင်လည်းတေချာပေးကြပါတယ်အိမ်ကနေလှုပ်ဖို့လည်းခွင့်ပြုလာတယ်တဖြည်းဖြည်းနဲ့ဟိုအများကြီးအမျိုးသမီးတွေအတွက်ကကောင်းလာပါပြီဆိုတော့ကျွန်မမြင်ရပါတယ်
ဒီလိုတိုးတက်မှုတွေရှိတဲ့ဆိုပေမဲ့လည်းအမျိုးသမီးဖြစ်တဲ့အတွက်ခွဲခြားဆက်ဆံခံရတဲ့အခြေအနေတွေလုံးဝပျောက်ပြက်သွားတာတော့မဟုတ်သေးဘူးလို့လည်းဒေါခင်ဆွေမြင့်ကပြောပါရယ်
။ဒီမြင်တာကတော့ຢາຮູ້တက်ခံနေကြလို့ရှင်ရအမျိုးသမီးတွေအတွက်ဆိုရင်တောင့်နေပါတယ်။ example ပေးရမယ်ဆိုလို့ရှင်တော့နှစ်ဦးစလုံးကဆိုကြပါစို့ PhD ရှိတယ်ဆိုတော့လုံးတန်း experience လည်းရှိတယ်။ဒါပေမဲ့ຢາຮູ້တက်သွားတဲ့အခါမှာအမျိုးသားတက်သွားတာအဲ့လိုမျိုးတွေ့ရပါတယ်။အဲ့ဒါကိုအန်တီတို့ကအဲ့ဒီမှာလည်းကိုကလည်းအန်တီတို့စူးစမ်းခဲ့ပါတယ်။အဲ့တော့စူးစမ်းခဲ့တော့တဖြည်းဖြည်းတဖြည်းဖြည်းသူတို့တွေလည်းအမျိုးသမီးတွေကကိုဒီ team leader တို့ group leader တို့ supervisor တို့ဆိုတာဖြစ်လာတာအန်တီခုဒီမှာအန်တီရောက်တာအနှစ်40ရှိပါတယ်မြင်ရပါတယ်။အဲ့ဒါကြောင့်လည်းဝင်သားပါတယ်။ဒါပေမဲ့ကြည့်လိုက်လို့ရှိရင်အမျိုးသမီးတွေကနေမှာအသေးတယ်ဒီဥဆောင်နိုင်တာဥဆောင်နိုင်ရဲ့ဒါနဲ့နေရာမရတာဟိုအဲ့ဒါတခုတော့ရှိပါတယ်
ဘယ်လိုပဲဖြစ်ဖြစ်အမေရိကန်မျိုးသမီးတွေဟာတခြားနိုင်ငံတွေကအမျိုးသမီးတွေနဲ့နှိုင်းယှဉ်ရင်တော့ဒီကနေ့အချိန်မှာနိုင်ငံသားတယောက်ရတဲ့ရထိုက်တဲ့အခွင့်အရေးတွေကိုအခိုင်အမာရရှိခံစားနေရပြီဆိုတာကိုတော့ညင်လို့ရမယ်မထင်ပါဘူး။နှစ်ပေါင်းများစွာအချိန်ယူတိုက်ပွဲဝင်ပြီးရခဲ့တဲ့အသီးအပွင့်ကိုဒီကနေ့အမျိုးသမီးတွေခံစားနေကြတာပါ။ဒီလိုတိုးတက်အောင်မြင်မှုတွေကိုနမူနာယူပြီးမြန်မာနိုင်ငံကအမျိုးသမီးတွေအနေနဲ့လည်းကိုယ့်ရဲ့အခွင့်အရေးကိုအမိအယရယူနိုင်အောင်ကြိုးစားသင့်တယ်လို့မြန်မာနိုင်ငံရဲ့ပညာရေးခန္ဓာကိုတစ်ဖက်တစ်လမ်းကကူညီပံ့ပိုးပေးနိုင်ဖို့အတွက် Gift of Education ဆိုတဲ့ပညာဒါနအဖွဲ့ကိုဦးဆောင်ထူထောင်ခဲ့သူဒေါ်ဆနာခင်ကပြောပါတယ်
ဗမာအမျိုးသမီးတွေကအင်မတန်တော်ပါတယ်အလုံးထဲမှာပညာမှာလည်းတော်တော်ဟိုမျိုးသားတွေနဲ့တူတူပဲတန်းတူပဲရှိတယ်အဲ့တော့သူတို့အနေနဲ့ကဟိုဒီပါဝင်မှုကိုသူတို့စိတ်ကလေဟိုအခုအထိကတော့တိတ်ပြီးတော့သူတို့ကဟိုဒီနိုင်ငံရေးဆိုလို့ရှင်လေဟောဒါတွေကလုပ်စရာမလိုဘူးဆိုပြီးတော့သဘောရှိတယ်အဲ့ဒီဟာဟိုပါဝင်မှုကိုဟိုရှိအောင်လို့ပေါ့နော်သူတို့ကိုလည်းလုံနိုင်ပါတယ်သူတို့မှအရေးချင်းရှိတယ်အဲ့ဒါကိုလုံကြပါလို့သူတို့ကတော့အခုဆိုလို့ရှင်တော့ဩမလိုဘူးပေါ့နော်မလို့ကျမတို့ကတော့ပညာရေးဘက်ကိုပဲကျမတို့လုပ်မယ်ပါမယ်ဒါပေမဲ့အဲ့ဒီလိုမျိုးဒီလွှတ်တော်တို့ဘာတို့မှပါတော့မှပဲကိုကပြောင်းလဲတယ်လေလေအများကြီးလုပ်နိုင်မယ်ဦးဆောင်နိုင်မယ်အဲ့ဒါကြောင့်မလို့ဟိုဒီလိုစိတ်ဝင်စားမှုဟိုရှိနေတာလေးတွေကိုပဲနည်းနည်းပြောထောင်ပြီးတော့အဲ့ဒါတွေကိုလှုပ်စိတ်ချင်ပါတယ်
အမျိုးသမီးတွေရဲ့ဘဝအခြေအနေတွေတိုးတက်ပြောင်းလဲလာဖို့အတွက်အမျိုးသမီးတွေကိုယ်တိုင်ဦးဆောင်လှုပ်ရှားမှရမယ်ဆိုတာကိုတော့အမေရိကန်မျိုးသမီးတွေရဲ့မဲပေးခွင့်လှုပ်ရှားမှုကတည်တည်ပြခဲ့ပါတယ်။အခုဆိုရင်တော့အမေရိကန်ပြည်ထောင်စုကရေးပါတဲ့ဦးဆောင်မှုနေရာတွေမှာအမျိုးသမီးခေါင်းဆောင်တွေအများအပြားရှိနေပါပြီ။လက်ရှိလွှတ်တော်အထွေမှာလည်းအမျိုးသမီးဦးရေဟာ132ဦးအထိရှိပါတယ်။လာမယ့်2020သမ္မတရွေးကောက်ပွဲမှာလည်းအမျိုးသမီးကိုယ်စားလှယ်လောင်းတွေအရင်ကထက်ပိုးပြီးတော့များလာဖို့ခန့်မှန်းရပါတယ်။အမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့အရေးအချင်းကိုယ့်ရဲ့အောင်မြင်မှုတွေကိုချော့မတွက်ပဲတိုးတက်ပြောင်းလဲမှုတွေဖြစ်လာအောင်ကိုယ်တိုင်ဦးဆောင်ကြိုးပမ်းကြမယ်ဆိုရင်အပြောင်းလဲဆိုတာဖြစ်လာနိုင်တယ်ဆိုတာကိုတင်ပြရင်းနဲ့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲအဆုံးသတ်ပါရစေရှင
်မကင်ဖြူထွေးဒီစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍအပြီးအခုနားဆင်ကြရမှာကသုတဆုံလင်အမေရိကန်တခွင်အစည်းအဝေးဖြစ်ပါတယ်။ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်တာကြောင့်ဒီတစ်ပတ်အစည်းအဝေးမှာအမေရိကန်ပြည်ထောင်စုရောက်ဒုက္ခသည်တွေကသူတို့နေရရင်နိုင်ငံကဒုက္ခသည်တွေကိုဘယ်လိုအကူအညီတွေပေးဖို့ဆောင်ရွက်တယ်လဲဆိုတာကိုကိုအောင်ကတင်ပြပေးထားပါတယ်ရှင်။
မနက်ခင်းကော်ဖီတစ်ခွက်သောက်ပြီးနေ့သစ်ကိုစရတာဟာကော်ဖီချိန်နှင်းသက်သူတွေအတွက်တော့ဘဝရဲ့အစိပ်ပိုင်းတစ်ခုလို့တော့ဆိုရမှာပါ။ဆူဒန်နိုင်ငံမှာငယ်စဉ်အရွယ်ကမိဘတွေနဲ့တကွဲတပြားဖြစ်ခဲ့ပြီးအခုအခါမှာအမေရိကန်နိုင်ငံသားဖြစ်နေတဲ့မန်ယန်ခါဟာလည်းကော်ဖီထုတ်ပိုးရောင်းချပြီးဒုက္ခသည်တွေရဲ့အနာဂတ်ပိုတောက်ပလာဖို့ကြိုးစားခြင်းနေသူပါ။ဝါရှင်တန် DC အပြင်ဘက်ကဂိုဒေါင်တစ်ခုမှာခွန်သုံးလေးကော်ဖီလုပ်ငန်းကိုမယန်ခါကဦးစီးလုပ်ကင်နေတာပါဒုက္ခသည်တွေအတွက်ရမုံငွေရှာဖို့လွန်ခဲ့တဲ့နှစ်ကဒီကော်ဖီလုပ်ငန်းစတင်တာပ
ါ734 is the geographical
934ဆိုတာအီသီယိုးပီးယားကဒုက္ခသည်နှစ်သိန်းခွဲလောက်နေထိုင်တဲ့စခန်းရဲ့တီနေရာအညွန့်ဖြစ်ပါတယ်နေ့စဉ်နေ့တိုင်းသူတို့တွေရင်ဆိုင်ရတဲ့ဒုက္ခတွေကိုကျွန်တော်နားလည်ပါတယ
်တောင်ဆူရန်နဲ့နယ်စပ်ချင်းကလေးရဲ့အီသီယိုးပီးယားနိုင်ငံဂမ်ဘဲလာဒေသကဒုက္ခသည်စခန်းမှာခါဟာ73နှစ်ကြာနေခဲ့တာပါဆူဒန်နိုင်ငံကပြည်တွင်းစစ်ကြောင်းအသက်3နှစ်အရွယ်မှာသူဟာမိဘနဲ့ကွဲကွာခဲ့ပြီးတခြားကလေးငယ်2000လောက်နဲ့အတူ Lost Boys လို့ခေါ်ကြတဲ့နေရက်စွန့်ခွာပြီးမိတကွဲဖတကွဲဖြစ်ခဲ့ရသူတဦးဖြစ်လာပါတယ
် When I was 3 years old my
အသက်3နှစ်လောက်အရွယ်မှာကျွန်တော်ရွာတိုက်ခိုက်ခံရပါတယ်မြောက်ဆူဒန်ဆိုရကရွာကိုမိရှို့ခဲ့ပါတယ်ရွာမိလောင်တော့ကျွန်တော်တို့ကလေးတွေလည်းမိဘတွေလည်းကွဲပြီးတနေရာစီရောက်ကုန်ပါတယ်အဲဒီနောက်အီသီယိုးပီးယားကိုရောက်ပြီးဒုက္ခတွေဖြစ်လာတာပါလမ်းတစ်လျှောက်မှာတော့ကလေးတွေတော်တော်များများတိတ်ဆုံးကုန်ပါတယ်
မိုင်းတစ်ထောင်နီးပါးလမ်းလျှောက်ပြီးဒုက္ခသည်စခန်းမှာနေရတဲ့6ချားပွဲအတွေ့အကြုံကိုခါကအခုလိုပြောပြပါရယ
် You fear every day
အဲ့ဒီမှာနေရင်တေသွားနိုင်တာကြောင့်နေတိုင်းစိုးရင်ကြောက်လန့်နေရပါတယ်စားတော့အလုံးလောက်မရှိလို့စားလောင်မွတ်သိပ်ပြီးတော့လဲကလေးတွေတေကုန်ကြသလိုဝမ်းယောဂအပြင်တခြားယောဂတွေကြောင့်လည်းတေရပါတယ်တချို့ကလေးတွေလည်းနေရာအတီတကျနဲ့နေဖို့ဒုက္ခသည်စခန်းကထွက်ပြေးကြပြီးလမ်းမှာတေဆုံးကြတာတွေလည်းရှိပါတယ်
အသက်16နှစ်အရွယ်မှာတော့ခါဟာအမေရိကန်ပြည်ထောင်စုကိုဒုက္ခသည်အဖြစ်နဲ့တကူတည်းလာခဲ့ပါတယ်။ဒါပေမဲ့လည်းဒုက္ခသည်စခန်းမှာယုံကန်နေရသူတွေကိုတော့သူကမမေ့ပါဘူး။ဗာဂျီးနီးယားပြည်နယ် Richmond မြို့ကကောလိပ်မှာ နိုင်ငံတကာဥပဒေပညာရပ်ကိုတင် जा နေတဲ့ချိန်ထဲမှာပဲဒုက္ခသည်တွေရဲ့ဘဝကိုအများသိရှိနားလည်လာအောင်ဆောင်ရွက်ခဲ့ပြီးဆူဒန်ဒုက္ခသည်တွေကိုကူညီရေးအစီအစဉ်စတင်ခဲ့ပါတယ
်။ We want to focus on aid free. Meaning
ဒုက္ခသည်တွေအနေနဲ့သူတို့ခြေထောက်ပေါ်သူတို့ရပ်နိုင်ဖို့ကျွန်တော်တို့အဓိကထားလှုံ့ဆော်နေပါတယ်။ဒါကြောင့်မြစ်တွေရဲ့သွားငါဖန်နိုင်အောင်ငါဖန်ပိုက်ကိုဝယ်ပေးပါရယ်ချန်ဆိုင်နိုင်အောင်ဖန်တီးပေးရယ်ဆိုရင်လဲသူတို့ဘာသာစိုက်ပျိုးစားတောက်နိုင်ပါရယ်ပြီးတော့ရေတွင်းတူးပေးရင်လဲစိုက်ဖို့အတွက်ပိုအဆင်ပြေပြီးပြန်ရောင်းချနိုင်ပါရယ်အဲ့ဒီမှာဝယ်ယူစားသုံးကြမဲ့လူ2,000လောက်ရှိနေတာပ
ါခါဟာကော်ဖီတွေကိုဈေးဆိုင်တွေပွဲလန်းနေနဲ့အွန်လိုင်းကနေလဲရောင်းချပါရယ်ဈေးဆိုင်ပိုင်ရှင်တူဖြစ်တဲ့မီဂါမာဖီကပရာဟိတာလုပ်ငန်းအဖြစ်လဲရှိနေတဲ့အကြောင်းအခုလို့ပြောပါရ
ယ် The customers love it.Whenever they find out about the
coffee ကိုကြိုက်ကြပါတယ်ပြီးတော့ဒီဒုက္ခတဲ့ကုညီရဲ့အစီအစဉ်ကြောင်းလဲသိကြတော့ပို့ပြီးတော့စိတ်ဝင်စားကြပါတယ် coffee ကအရသာလဲကောင်းတော့နှစ်ဖက်စလုံးအတွက်အကျိုးရှိပါတယ် coffee ဝယ်တောက်နေတဲ့တစ်ချိန်ထဲမှာပဲဒုက္ခတဲ့တွေကိုလဲကုညီနိုင်ကြတာပ
ါဒုက္ခတဲ့ကလေးတွေရဲ့ပညာရေးအတွက်ကုညီခြင်းကြရဲဆိုရင်တော့ရံမုံငွေအဖြစ်ရောင်းချတဲ့ခွန်သုံးလေး coffee ကွက်ငါးဖန်ပိုက်ဘောဘင်စတာတွေကိုလဲဝယ်ယူနိုင်တယ်လို့ခါကပြောပါတယ်ခင်ဗျာကဘာတော်ဝမ်းမှာစစ်ပွဲတွေပြိပခါတွေဖိနှိပ်မှုတွေကြောင့်ဒုက္ခတွေအများပြားဟာသူတို့အိုးအိမ်တွေကိုဆွန့်ခွာပြီးဘေးအန္တရာယ်ကင်းတဲ့နေရာတွေမှာခိုးလုံနေထိုင်တဲ့အခါသူတို့ပိုင်ဆိုင်မှုတွေကိုအတူတည်မလာနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းသူတို့ပိုင်ဆိုင်ထားတဲ့အရေးအချင်းအတတ်ပညာတွေကတော့သူတို့နဲ့အတူပါလာပါတယ်။ခက်ခဲကြမ်းတမ်းတဲ့ခီးပင်းကိုနှင်ခဲ့ရတဲ့ပကြီးအမှုပညာရှင်ဒုက္ခတွေအကြောင်းတင်ပြပေးပါမယ်။မေရီလန်းပြည်နယ်ရီဗာဆိုက်မြို့မှာအာမက်အယ်ခါကီယာအပမက်လူနေတိုက်ခန်းတွေပြုပြင်ထိန်းသိမ်းသူအဖြစ်အလုပ်လုပ်ကင်နေတာပါဒါပေမဲ့လည်းညဘက်နဲ့သတင်းပတ်ကုံအလုပ်ပရဲ့ဒီမှာတော့သူဟာပကြီဆွဲပါတယ
် painting for me like music each painting
ကျွန်တော်တို့တော့ပကြီဆွဲရတာဂီတဖန်တီးနေတယ်လို့ပါပဲပကြီကားတစ်ချက်ချင်းမှာဂီတတန်တစ်မျိုးစီပါဝင်နေလို့အယောင်နေနဲ့စော့ကစားနေပြရစီလို့ကိုယ့်ဘာသာတီတိုရေရွတ်မိပါတယ်
အဲခါကီယာအီရန်နိုင်ငံဘက်ဒက်တက်ကတူပကြီးကျောင်းကနေပွဲရရှိခဲ့တာပါသူဟာအီရန်မှာထင်ရှားတဲ့ပကြီးဆရာတူဖြစ်ပြီးစစ်ပွဲတွေကြောင့်2006ခုနှစ်မှာစီးရီးယားကိုထွက်ပြေးခဲ့ရပါတယ်ဒါပေမဲ့လည်းမတီးမငိမ့်ဖြစ်နေတဲ့စီးရီးယားနိုင်ငံကနေ2009ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုဇနီးကလေးနှစ်ဦးနဲ့အတူပြောင်းရွှေ့အခြေချနေထိုင်ခဲ့ပါတယ်အဲ့ဒီအချိန်ကနေစပြီးသူဟာရရအလုပ်ကိုလုပ်ခါစိတ်ဝင်စားတဲ့ပကြီးအမှုပညာနဲ့ဘဝကိုဖျက်ဆီးနေတာပါ
In my country we don't have a lot of color there just gray and brown
ကျွန်တော်နိုင်ငံမှာတော့မီးခိုးနဲ့ညိုအောင်ကလွဲလို့တခြားအယောင်တိတ်အများကြီးမရှိပါဘူးဒီမှာက400ဒီဆိုတော့ရင်းနှီးပါပြောင်းရပါတယ်အယောင်တွေလည်းမျိုးစုံဆက်ရပါတယ
်မေရီလန်းပြည်နယ်ဆန်ဒီစပရင်မြို့ကပကြီးပြာကမ်းမှာပြသထားတဲ့ပကြီးကားတွေထဲမှာအယ်ခါကီရဲ့ပကြီးကားလည်းပါဝင်ပါတယ်သူနဲ့အတူအီရက်အီသီယိုးပီးယားနဲ့ဆိုမာလီယာကပကြီးအမှုပညာရှင်တွေရဲ့အလဲအရာတွေကိုပြသထားတာပါပကြီးပြပွဲတာဝန်ကအဲလီဆန်ဝက်စ်က
There's so much talk in the news now about refugees
ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ပြောနေတာတွေကအများကြီးပါဒုက္ခသည်ဘယ်လောက်ကိုပဲလက်ခံမယ်နောက်သူတို့တွေအနေနဲ့ဒီနိုင်ငံအတွက်ဘာတွေလုပ်ပေးမှလဲစသဖြင့်ပါဒီပြပွဲကတော့ဒုက္ခသည်တွေရဲ့ဘဝတစီတစ်ပိုင်းကိုထင်ရတယ်လို့ထင်ပါတယ်သူတို့ရဲ့ပင်ကိုအရေးချင်းတွေနဲ့ပတ်သက်ပြီးတော့ဘယ်သတင်းဌာနကမှအရေးတယူလို့မဖော်ပြကြပါဘူး
ဒီပကြီးကားတွေထဲမှာပကြီးအမှုပညာရှင်ဒုက္ခသည်တွေရဲ့အိမ်မက်တွေသူတို့ရှောက်လန်းခဲ့ရတဲ့ခရီးကျန်းတွေသူတို့နေရရင်တိုင်းပြည်ကအမှတ်တရအကြောင်းတွေကိုတွေ့ရမှာပါဒါအပြင်ကဘာတစ်မှာရှောက်လန်းရမယ့်အိမ်မက်တစ်တွေကိုလည်းစိတ်ကူးနဲ့မှန်းစားပြီးအကောင့်ထဲပေါနေတာကိုတွေ့ရပါတယ်အီသီယိုးပီးယားနိုင်ငံကပကြီးအမှုပညာရှင်ဖီထွန်ဂီတာချောက
My hometown is Wallo there is a marketplace
ဒီမှာရဲ့ဇာတိကဝေါ်လိုမျိုးပါအဲ့မှာတပတ်တခါဈေးနှင်းရောက်ရင်လူတွေဟာအယောင်းဝယ်အတွက်သာမဟုတ်ဖ ೇನೆ အကြောင်းအရာပေါင်းစုံကိုတိုင်ပင်ဆွေးနွေးကြပါတယ
်အဲခါကီကတော့စစ်ပွဲတွေဖြစ်ပွားနေတဲ့ပုံရိပ်တွေကသာတွေ့ရလေရှိတဲ့အီရတ်နိုင်ငံကရှုခင်းအလှတွေရေးဆွဲထားတာကိုပြသပါတယ
် This painting landscape from my
ဒါကတော့ကျွန်တော်နိုင်ငံရဲ့ရှုမြော်ခင်းပုံပါအီရတ်ရဲ့အလှပတွေကိုအမေရိကန်တွေကိုပြကျင်လို့ရေးထားတာပါ
အသွေးရောင်စုံမြင်းတွေလို့နာမည်ပေးထားတဲ့ပကြီးကားကတော့အမေရိကန်ပြည်ထောင်စုရောက်ဒုက္ခသည်တွေကိုရည်ညွှန်းရေးဆွဲထားတာပါ။အဲခါကီက
This horse like refugee someday
ဒီမြင်းတွေကဒုက္ခသည်တွေလိုပါပဲ။တချို့ကဥရောပ၊တချို့ကအာဖရိက၊တချို့ကအရှေ့လယ်ပိုင်းကနေလာကြပြီးတဲ့နောက်ဒီမြင်းမှာအတူတကွနေထိုင်ပြီးဒီနိုင်ငံတိုးတက်ဖို့ရေးတရတ်အားပါဝင်လုပ်ကင်နေကြတာပါ။
သူနဲ့မိသားစုဝင်တွေကိုဘဝသက်စတင်နိုင်ဖို့အခွင့်အရေးပေးခဲ့တဲ့အမေရိကန်ပြည်ထောင်စုကိုကျေးဇူးဆက်တဲ့အနေနဲ့အခုလိုပကြီးတွေရေးဆွဲပစ်နေတာလို့လည်းသူကပြောပါတယ
် America give to refugee a lot
အမေရိကန်ပြည်ထောင်စုကဒုက္ခသည်တွေကိုအများကြီးကူညီပါတယ်အဲဒါကြောင့်လူတွေပျော်ရွှင်စေခြင်းနဲ့ဆန္ဒနဲ့ လှပတဲ့ပကြီးတွေရေးဆွဲပြီးတော့လူတွေစိတ်ကြည်လင်လမ်းဆန်းစေချင်တာပ
ါဒီနေ့လေးမှာတော့ဒီအမေရိကန်ပြည်အောင်စုမှာအောင်မြင်တဲ့ပကြီးဆရာတယောက်ဖြစ်ဖို့လဲအယ်ခါခီကမျှော်လင့်နေပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရပြီးအခုဒေါက်ခင်မျိုးတဲ့ရဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုအလှည့်ပေးကြအောင်ပါရှင
်ဒီတစ်ပတ်တော့တနင်္ဂနွေပိုင်းဆိုလာစွမ်းအင်ထုတ်တဲ့ stand alone ဆိုလာစနစ်နဲ့ပြည့်စစ်တာထုတ်တဲ့အကြောင်းပြောပြပါရစေဆိုရရစတဲ့အတိုင်းလလန်းမမီတဲ့နေရာတွေမှာရှိတဲ့နေအိမ်တွေဒါမှမဟုတ်အသေးစားစီးပွားရေးလုပ်ငန်းတွေအတွက်ပြည့်စင်ပြီးရဖို့သုံးတဲ့စနစ်မျိုးပါ off grid လို့လည်းခေါ်ပါတယ်စီးပွားရေးအရာအတွက်ချိတ်ကြိုက်တယ်လို့သဘောပေါက်ဝင်ချင်ကိုလည်းမထိတ်ကြိုက်စေပဲပြည့်စစ်ထုတ်ယူတဲ့နေပါပြည့်စစ်တဲ့အားကိုနေအိမ်ကြီးကနေထုတ်ယူသုံးဆွဲရမှာပုံစံနှစ်မျိုးရှိတယ်လို့ကိုယ်တိုင်တနင်္ဂနွေပိုင်းဆိုလာစွမ်းအင်တက်ဆင်ပေးနေတဲ့ Go Green မြန်မာကုမ္ပဏီတည်ထောင်ထားတဲ့engineer umu hinga ပြောပါလေ
ကျွန်တော်တို့ solar မှာရေဝါကျင်နှစ်မျိုးအဓိကရှိတော့တစ်ခုက solar farming နဲ့ solar home loan system ပေါ့နော် individual system လို့ပြောရင်လည်းရပါတယ်အဲ့တော့ farming ကတော့ပုံမှန်ကြီးမှာလုပ်နေတာများဟိုကျွန်တော်တိလောက်ဆိုရင်3 4 5ဦးလောက်ရှိနေပြီထင်တယ်အထူးဖြင့်မြန်မာပြည်ရဲ့ဘိုင်းဘက်မှာလုပ်တာများတယ်ပခုတ်ကူပဲမြင်းညံပဲဝေးနဲ့မန်းလေးတိုင်းအဲ့ပဲထဲမှာပုံများတယ်လို့နားလည်ထားပါတယ်home loan system တော့ကျွန်တော်ငါတို့ရွာရွာလေးမှာတော့သူတို့ဆိုလာဝယ်ဘက်ထရီအိုးလေးချိတ်ပြီးသုံးနေတာမျိုးတော့ရှိပါတယ်အခုကျွန်တော်စစ်ဆန်ကတော့အဲ့လိုမဟုတ်ဘူးပေါ့နော်ကျွန်တော်စစ်ဆန်ကတော့မင်းကောင်ကြီးဒီကြီးကြီးလေးထိဘက်ထရီမပါဘဲနဲ့မောင်းတဲ့စနစ်အဓိကပေါ့
home loan system နဲ့ solar farming နဲ့ပါကွာပါလဲ
solar farming ကတော့ solar ကြားရအများကြီးထည့်ထားပြီးတော့မှဒီ work ကိုအများကြီးထုတ်ပြီးတော့မှသူက bank နဲ့ထည့်ပြီးတော့မှအဲ့အန်မှာပြန်မြန်မာ distribute ပြန်လုပ်တာပေါ့အဲ့ဒါဆိုပြန်လို့တဲ့ခါမှာအဲ့ဒါအစိုးရကရစ်တင်ထဲတာမျိုးလေဒါနောက်ပိုင်းတော့ဖြစ်လာတော့မှာပေါ့ဆိုတော့အစိုးရကပြန်ရောင်းမယ်အစိုးရကမှပြည်ပြည်ဖြန့်နေတယ်ကိုထဲမယ်ဒါမျိုးဒီနောက်ပိုင်းဖြစ်လာတော့မှာပေါ့ဆိုတော့ဆိုလာကြားတွေညောင်းများစွာကိုပေါင်းအားထုတ်ပြီးတော့မှာအိမ်မျိုးပြန်ဖြန့်ပြီးတဲ့ system ကိုဒါ solar farming system တို့ခေါ်ရအောင
် home alone ကြတော့
home alone ကြတော့တနိုင်တစ်ပိုင်းတအိမ်စေယုံတယုံကျန်တဲ့ကျန်ဒီလိုပေါ့ဒါ loan system ခေါ်တာเนา
ะနေစွန့်ရင်ဟာသုံးမကုန်တဲ့စွန့်ရင်တခုပ
ါဆိုလာတော့သိတဲ့တိုင်းပါကကျွန်တော်တို့အနေနေထွက်တဲ့အချိန်ကနေဝင်ချိန်ပေါ့เนาะတော့ရေဘူးအပြင်ပြောမယ်ဆိုရင်6နာရီနေပတ်မယ်သူကထွက်တဲ့နေထဲမှာပါဝင်တဲ့ light rate ရောင်းပြောပြောမှာအဲ့ဒီအပြင်အားစွန့်အားပေါ့အဲ့ဒီမှာပါတဲ့အလင်းအားပေါ့เนาะအဲ့အများဆုံးဖြစ်တဲ့ချိန်ကဒီစာဖြစ်တဲ့ချိန်ကဒါ9နာရီဝန်းကျင်9နာရီခွဲဝန်းကျင်ပေါ့နော်ညနေဆိုရင်၄ခွဲ9နာရီအထိပေါ့နော်အဲဒီနောက်ပိုင်းဆိုတော့ပြန်အားနဲ့ကြသွားတယ်ပေါ့အဲ့ဒါကိုအကြောင်းပြုပြီးတော့မှဒါသုံးတယ်သူကတော့ပြန်ကြည့်မြဲစွမ်းရင်ဆိုတဲ့အတိုင်းနဲ့ဟိုညကုန်သွားပြီးနောက်တစ်နေ့ရရင်ညပြန်ထွက်ရင်ပြန်ရမယ်အဲ့တော့ဝယ်ရတာမရှိဘူးအတံမထွက်ဘူးစူညာနေရှိဘူး pollution မရှိဘူးစိတ်ငြိမ်ရဲ့မိသားထုတ်ပေးတဲ့စိတ်ရောပေါ့ဆိုတော့နေရာလဲထုတ်ပေးနေတာကကျွန်တော်ကဘာမှာရှိတဲ့လူကြီးတွေအကုန်လုံးတုံးမယ်ဆိုရင်လူကြီးတွေနောက်တော့အစပေါင်းပတောင်းကျော်တုံးတာတော့မှမကုန်ဘူးဆိုပြီးသူပြောထားတယ်သူတွက်ချက်တာလေဆိုတော့အဲ့လောက်များတဲ့ swing ကကျွန်တော်တို့ကဘာဥပဒေရရှိလာခဲ့တာဟာအခုမှကျွန်တော်တို့တုံးမှုဒါဖြစ်လာကြတာ
အသေးစားလုပ်ငန်းတွေအတွက်ပါအဆင်ပြေစေနိုင်တဲ့တနင်္ဂနွေပိုင်းထုတ်ယူတဲ့နည်းဟာအိန္ဒိယထိုင်းနိုင်ငံမှာတွင်တွင်ကြဲကြဲတုံးနေတာပါ
တနင်္ဂနွေပိုင်းလုတ်တဲ့စနစ်ပေါ့နော်ဒီ system ကခိုင်မှယူရမှာတို့ကြည့်မှာနှစ်ပေါင်းကတော်တော်ကြာနေပြီ10နှစ်20လောက်ကိုတုံးနေတာအဓိကတော့မှတုံးနေဆိုရင်တို့ layer security အတွက်လိုအပ်တဲ့ရည်တင်တဲ့ကိစ္စမှာတို့တုံးနေကိုအိမ်နာချင်းနိုင်ငံမှာတုံးနေဒီလောက်ကြာနေပြီအချိန်တော့ဘာပြီးမှတုံးတာမတွေ့ဆိုတော့ဘာကြောင့်ဒီလောက်တွင်ကျယ်တုံးနေပမာပြီးကမဖြစ်ပါလေပေါ့နော်ဆိုတော့အဲ့ဒါဒီသားမိရဲ့ဒီအရောပမာဒီလာရင်တော့ဖြင့်ပမာဒီရဲ့လူတွေတော့တော့ကျူးတက်ရောက်မှုရှိမှာပဲလို့ဒါလို့မြင်ပြီးတော့မှဒါတကယ်ရင်းနေတဲ့အတိုင်းမျိုးတော့မှပထမဆလုပ်တော့တော့၄ရောက်ပါပြီအခုဒီဟာတော့ဒီနေရာမှာတွေ့တဲ့ system ဒါရေတင်တဲ့ဟာကိုအဓိကဥစားပြီးလောက်တာဖြစ်တဲ့အတွက်ပမာကြီးမှာလဲဆိုကျူးရေ၃ရေချူးရေစ တဲ့ပြင်တူရဲဆိုတဲ့ဟာကိုဆင်းပြီးတော့မှဒါယူလာတာသူ system ကကျွန်တော်တို့ဒီနေဘက်မှာရှိနေတဲ့နေရောင်ကြီးကိုတုံးပြပြီးတော့မှ battery တုံးเสียမလို့ပဲနဲ့ရင်းကောင်းကြီးကလည်းတော်တော်များများထိတုံးရပါယူရဲမှာဆိုရင်ဘယ်လောက်ထိကျွန်တော်တွေးခဲ့ဆိုရင်ကောင်းကြီး650ကျော်ထိတုံးတာလေမှန်ဆက်ယူနေရစားတုံးတာတွေ့တွေ့တော့ခါကျတော့ကျွန်တော်အနေနဲ့ပမာယူရဲကြီးကယူလာလို့ရဲသွားတယ်ကျွန်တော်တွေးစီမှာလည်း120ကျော်ဒါတုံးနေတာတွေ့တာခါကျတော့ဒါပမာကြည့်တဲ့တုံးမယ်ဆိုရင်ဒါတော်တော်ကိုတုံးတဲ့နေကိစ္စဆိုဒါကနေ့ဘက်တုံးတဲ့ကိစ္စပေါ့နော်ညဘက်တကယ်လို့ညတုံးမယ်ဆိုရင်တော့ဒါ battery တုံးအောင်တော့မှာပေါ့အဲ့ချင်းတိုင်းပေါ့
အစူအဒါဘီလိုင်းနဲ့မချိတ်ဆက်နိုင်တဲ့နေရာတွေမှာဖြစ်စီကိုသုံးကျင်တဲ့အချိန်မှာမီးမရပဲလျှက်စစ်ဓာတ်အားလုံးလုံးလောက်လောက်မရပဲဖြစ်နေတာမျိုးတွေအတွက်ဒီ standalone system ကိုသုံးတာဟာရေရှည်မှာဇရိတ်တက်တာစီပါလေ။စပြီးတက်ဆင်ချိန်မှာတော့ဆိုလာပြားနဲ့မော်တာပေါ်မှာမူတည်ပြီးကုန်ကြမှုရှိပါလေ။ဒါပေမဲ့အခုနည်းပညာတွေတိုးတက်လာတာနဲ့အမျှဇရိတ်နည်းနည်းနဲ့စွန့်ရင်ပိုးပြီးထုတ်ပြနိုင်တဲ့ဆိုလာပြားတွေရှိလာပါပြီ။
โซลาရဲ့သဘောတရားကโซลาပြားက watt 320ထုတ်ပြီးလေဆိုရင်ကျွန်တော်တို့က320အပြည့်သုံးလို့မရဘူး။100နဲ့80လောက်ပြင်မယ်။သူက20ရာနဲ့လောက်တော့ဆင်း။အဲကျွန်တော်တို့ဒါကိုအကြောင်းပြုပြီးမှ calculation ကျွန်တော်လုပ်ရပါတယ်။โซลาပြားအကြီးအကျယ်တော့ငင်းကောင်ကြီးဘယ်လောက်သုံးနေပုံမှန်ဒီတွေ့ရတယ်ပေါ့လေ။ငင်းကောင်ကြီးငါးမူကနေအကောင်ရာကနန်းတိကျွန်တော်တို့လုပ်လို့ရပါတယ်။သုံးကြည့်ကြပါတယ်။မော်တာဆိုတာဒီနေရာကိုဆိုတာ walking horse လို့ခေါ်တာဆဲယုံမှာတုံးတဲ့မော်တာဒါကိုလည်းအသုံးချလို့ရပါတယ်အိမ်ဒီမှာလည်းတချို့မော်တာတုံးလုပ်တဲ့အလုပ်တွေရှိပါတယ်သုံးချလို့ရပါတယ်ဆိုလာပြားဈေးကြီးနေတာအခုဒီကျလာတဲ့ဆိုလာပြားရဲ့ technology ရဲ့တဖြည်းဖြည်းနဲ့ဆက်မြင့်လာအရင်တော့ watt လောက်ထုတ်ပေးနိုင်ခု watt တကြီးပုံများလာပြီအခုဆိုရင်ဆိုလာပြားတွေကဟလာဟိုပြည်နေတဲ့အပြားကြီးတိုင်းပို့တော့ပဲနဲ့ကိုလိမ့်လို့ရတာမျိုးလို့ဒီလေးပင်ပင်ပေါင်းနေပါရင်လည်းအချက်မျိုးမဟုတ်တော့ဘဲနဲ့ဆက်ကူလို့ပုံစံမျိုးလိုပါစထွက်လာနေပြီပေါ့ဖြည်းဖြည်းလာနေပြီနော်ဝတ်တွေလည်းတစ်ဖြည်းပူများလာပြီဈေးနှုန်းတွေလည်းကျဆဲကျလာနေပြီပေါ့နော်ဆိုတော့အနာဂတ်မှာတူတူပဲသွားမယ်လို့ကျွန်တော်တို့ယူကြည့်တယ်ပေါ့နော
်ဦးမိုးဟင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မြို့တဲ့စီစဉ်တင်ဆက်ပေးခဲ့ရပါရှင်။ VOA မြန်မာပိုင်းရဲ့ Asia 67 ဂျူရုကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 17နဲ့ MediaSet 3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စလုံးပေါင်းတွေက INTELSAT17 နဲ့ MEASAT3 တို့ဖြစ်ပါတယ်ရှင်။ခုတော့သတင်းချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါအောင်ရှင
်။ပုံမှန်ပင်လယ်ခွေ့မှာဂျာတာဘရင်းတွေတုန်းကတိုက်ခိုက်ခံခဲ့ရတဲ့ရေနံတင်သင်းမော၂ဆင်းတဲ့ကဒဇင်းရံဝမ်ပိုက်မှာကတ်ထားတဲ့ဒီမပေါက်ကွဲသေးတဲ့တန်လိုက်မိုင်းကိုအီရန်ကင်းလက်သင်းမောကဖယ်ရှားနေတယ်လို့အမေရိကန်ရေတပ်ကပြောပြီးတော့ဗီဒီယိုကိုထုတ်ပြန်ခဲ့ပါတယ်။ဂျပန်ရေနံတင်သင်းမောပေါက်ကွဲခဲ့တဲ့နေရာရဲ့အရှိတ်အဝါနာမှာဖယ်ရှားလိုက်တဲ့မိုင်းကတ်ထားခဲ့တာမြင်နိုင်တဲ့ဓာတ်ပုံတွေကိုလည်းအမေရိကန်စစ်တပ်ကထုတ်ပြန်ပါတယ်။ဒီတိုက်ခိုက်မှုတွေကိုအီရန်ကလုပ်ခဲ့တာဖြစ်ပြီးဒါကိုအမေရိကန်ကပေါ့ပေါ့တန်တန်သဘောထားမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကလည်းဒီကနေ့ပြောကြားပါတယ်။အီရန်နိုင်ငံကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရောက်နေချိန်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကသိက္ခာတန်တရားဖြစ်စရာရှိတယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးဘက်ကတော့တုံ့ပြန်ခဲ့ပါတယ်။အမေရိကတိုက်နိုင်ငံတွေကနေအမေရိကန်မှာခိုးလုံနေထိုင်မှုစ조사သူတွေကိုတားဆီးဖို့ဂွာတီမာလာနိုင်ငံနဲ့သဘောတူညီချက်ရရှိရေးအမေရိကန်က조사နေပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂွာတီမာလာနိုင်ငံကြားမှာ Safe Third Country လုံခြုံတဲ့တတိယနိုင်ငံဆိုတဲ့အခြေအနေတစ်ခုဖန်တီးရေးအခြေခံသဘောတူညီချက်စာမျက်နှာ9နဲ့မျက်နှာရှိတဲ့စာချုပ်မူကြမ်းတစ်ခုကို VOA ကရရှိခဲ့ပါတယ်။အမျိုးတော်ကရေးဆွဲထားတဲ့အဲ့ဒီစာချုပ်မူကြမ်းကိုဂွာတီမာလာအစိုးရစီချက်ပိုင်းအတွင်းမှာတင်ပြဖို့ရှိတယ်လို့သိရပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဧပြီလကကျင်းပတဲ့ဒီသမ္မတရွေးကောက်ပွဲရလဒ်အပေါ်ဥပဒေကြောင်းကနေမေကွန်းထုတ်စိန်ခေါ်ထားတဲ့အမှုကိုဒီကနေ့စတင်စစ်ဆေးကြားနာပါတယ်။ရွေးကောက်ပွဲမှာသမ္မတဂျိုကိုဝီဒိုဒိုကိုရှုံးခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုဆူဗီယန်ဒိုကရွေးကောက်ပွဲမှာအကြီးအကျယ်ပထမမှုတွေရှိခဲ့တယ်ဆိုပြီးတော့ရွေးကောက်ပွဲတရားမျှတမှုရှိမရှိဆုံးဖြတ်ပေးဖို့ဖွဲ့စည်းပုံတရားရုံးကိုတင်ပြခဲ့တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးခဲ့တာပါဒီကနေ့ညပိုင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါတယ်တောက်ကြညပိုင်း VOA အစီအစဉ်တွေကို line to meter 19 25 32နဲ့ line လက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင် VOA စီစဉ်တွေကိုအပိနာဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ကျွန်မများသဆင်အောင်ပါ
This program has come to you from the Voice of America, Washington.